Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အတန်ရဲ့2022ခုနှစ်စက်တင်ဘာလ1ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါတောတာရှင်ပေါ့ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဘုံနူးတွေမနေ့ကင်းသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြပေးမှာပါဒီမနေ့သတင်းတွေထဲမှာတော့အနည်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ဖို့ဆုံးဖြတ်ချက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကာကွယ်ပြောဆိုလိုက်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်ဖွဲ့တွေထွက်ခွာသွားတာကိုတာလီဘန်အဖွဲ့ကကြိုဆိုလိုက်တဲ့အကြောင်းမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ဖမ်းဆီးခံရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာလွတ်မြောက်ရေးဆက်လက်ကြိုးပမ်းသွားမယ်လို့သူ့မိဘတွေကပြောဆိုလိုက်တဲ့အကြောင်းသတင်းတွေကိုပြောပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။ NUG အစိုးရကဒီလာထဲမှာပဲစတင်လိုက်တဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေကိုအရှိန်မြှင့်ဖို့ပြင်ဆင်နေပါတယ်။internet social media တွေကနေသတင်းတွေကြည့်ရှုနားဆင်လို့ရတဲ့27ရာစုခေတ်မှာလိုင်းတိုလိုင်းလက်မီတာတွေနဲ့ထုတ်လွှင့်တဲ့ radio အစီအစဉ်ကို NUG အစိုးရကဘလို့ရည်ရွယ်ချက်နဲ့စတင်လိုက်ပါတယ
်ဒီစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ internet တွေဖြတ်တောက်တာတွေတွေ့ရတယ်နောက်တစ်ခါကျွန်တော်တို့အခုဆိုလို့ရှိရင်ဒီ TV line တွေပေါ့နော် TV line တွေဆိုလို့ရှိရင်လည်းသူတို့ဖြတ်တောက်ထားတာတွေ့ရတယ်အဲ့ဒီလိုပဲပြည်တွင်းမှာရှိနေတဲ့
NUG ဝင်ကြီးဦးထင်လေးအောင်က VOA ကိုပြောသားတာပါအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါရှမ်းပြည်မြောက်ပိုင်းကမုံကိုဒေသမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တွေဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုလည်းတင်ဆက်ဖို့ရှိပါတယ်အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုစောမူကျော်တို့ကတင်ဆက်မှာပါရှင်
နေပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲကိုအဆုံးသတ်ဖို့ဆုံးဖြတ်ချက်အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကထပ်မံကာကွယ်ပြောဆိုလိုက်ပါတယ်
။ Last night in Kabul, the United States ended.
ကမ္ဘာ့သမိုင်းမှာအရှိကြဆုံးဖြစ်ခဲ့တဲ့အာဖဂန်နစ္စတန်စစ်ပွဲကိုနေပေါင်း20ကြာမနေ့ကအဆုံးသတ်လိုက်ပါပြီလို့သမ္မတဘိုင်ဒန်အိမ်ပြူတော်ကနေမနေ့အင်္ဂါနေ့ကကြေညာသွားတာပါ။အမေရိကန်နဲ့အာဖဂန်တသိန်း2000ကျော်ကိုလည်းသမိုင်းဝင်လောက်အောင်အများဆုံးအဖြစ်ကဲထုတ်နိုင်ခဲ့ပြီးဒီလိုကယ်ဆယ်ရေးလုပ်ငန်းမျိုးဘယ်နိုင်ငံမှမလုပ်နိုင်ဘူးလို့လည်းပြောလိုက်ပါတယ်။တမရနဲ့အစိုးရအဖွဲ့ဝင်တွေစစ်ပတ်ဆိုင်ရာခေါင်းဆောင်တွေအကြားတပ်ရုပ်သုံးရေးအစီအစဉ်နဲ့ပတ်သက်လို့သတင်းပတ်နဲ့ကြီးဆွေးနွေးမှုတွေလည်းရှိခဲ့ပါတယ်။တပ်တွေဆက်ထားဖို့ဖြစ်နိုင်ချေအလားအလာလုံခြုံရေးအတွက်စိန်ခေါ်မှုတွေကြားမှာအမေရိကန်နဲ့အာဖဂန်နစ္စတန်ကိုကယ်ထုတ်ရမှာစိန်ခေါ်မှုတွေအကျိုးရတာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်တပ်ဖွဲ့တွေကိုအကာအကွယ်ပေးနိုင်ဖို့နဲ့တပ်တွေရုတ်သိမ်းပြီးနောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာခြင်းတဲ့သူတွေထွက်ခွာနိုင်မဲ့အခြေအနေတွေပေါ်ပေါက်လာဖို့အမေရိကန်ကစီးရေးလုပ်ငန်းတွေအဆုံးသတ်တာအကောင်းဆုံးဖြစ်မယ်လို့အမေရိကန်တပ်မှုတွေကသဘောထားပေးခဲ့ကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အန်နီယယ်ကင်းကင်းထွက်ခွာနိုင်မဲ့ဖြစ်တဲ့အကြောင်းတာလီဘန်တွေဂရီးပြုတ်ထားပြီးဂရီးအတိုင်းဖြစ်မဖြစ်ဆိုတာကိုကဘာကြီးကစောင့်ကြည့်နေမှာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်ခင်ဗျာ
။အင်္ဂါနေ့ကအာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်တွေထွက်ခွာသွားတာကိုတာလီဘန်အာဏာပိုင်တွေကကြိုဆိုလိုက်ပါတယ်။တာလီဘန်တွေအာဏာပြန်လည်ရရှိလာတာဟာအခြားကျူးကျော်သူတွေအတွက်လည်းကြီးမားတဲ့သင်္ကန်းစာတရက်ဖြစ်ပြီးအမေရိကန်အပါအဝင်တစ်ကမ္ဘာလုံးကတာလီဘန်အုပ်ချုပ်တာကိုအတိမတ်ပြုလက်ခံကြဖို့တိုက်တွန်းလိုက်ပါတယ်။မနေ့ကကဘူးနိုင်ငံတကာလေဆိပ်ကနေနောက်ဆုံးကြံရှိနေတဲ့အမေရိကန်စစ်လေယာဉ်ထွက်ခွာသွားပြီးနိုင်ပိုင်းအနည်းငယ်အကြာမှာတာလီဘန်ပြောရေးဆိုခွင့်ရှိသူအကြီးအကဲဇဘီဦးလာမူဂျာဟစ်ကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာပါ။အခုလိုနိုင်ငံတကာတပ်တွေထွက်ခွာသွားတာဟာကျွန်တော်တို့အားလုံးရဲ့အောင်ပွဲဖြစ်တယ်လို့ပြောဆိုခဲ့ပြီးအာဖဂန်ပြည်သူအားလုံးကိုချီးကျူးဂုဏ်ပြုကြောင်းပြောခွင့်ရပုဂ္ဂိုလ်မူဂျာဟစ်ကလေရင်ပြေးလမ်းပေါ်မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်ပြောကြားခဲ့တာပါအမေရိကန်မှာ2000ခုနှစ်စက်တင်ဘာလအကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အယ်ခါအီဒါအကြမ်းဖက်အဖွဲ့ကိုလက်ခံထားတဲ့အတွက်လွန်ခဲ့တဲ့အနည်း20ကျော်ကအမေရိကန်ဦးဆောင်တဲ့အနောက်မဟာမိတ်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတာလီဘန်တွေကိုဖယ်ရှားခဲ့တာဖြစ်ပါတယ်တာလီဘန်တွေကဒီတစ်ချိန်မှာတော့အရင်လိုမဟုတ်တော့ဘဲပုံမပြောင်းပြောင်းပြီးကြက်ပြတ်နဲ့အစိုးရတရားနဲ့အုပ်ချုပ်ရေးစနစ်တကူကိုထူထောင်သွားမယ်လို့အချိန်ချင်းကတိပြုပြောကြားပါတယ် 1996 ခုနှစ်ကနေ2000ခုနှစ်အထိအုပ်စိုးခဲ့တဲ့အခြေခံဝါဒီတာလီဘန်တွေဟာရက်ဆက်ပြင်းထန်တဲ့တရားစီရင်ရေးစနစ်ကိုချမှတ်ခဲ့ပါတယ်။အမျိုးသမီးတွေကိုလည်းအိမ်ပြန်ထွက်ခွင့်အလုပ်လုပ်ကင်ခွင့်နဲ့ပညာသင်ကြားခွင့်တွေပိတ်ပင်ခဲ့ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းယူပြီးနောက်လူတွေထိမနိုင်သိမ်းမရထွက်ပြေးလာမဲ့အရေးဥရောပသမဂ္ဂ EU ဖွဲ့ဝင်တွေကမနစ်အင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။ဂျာမနီနိုင်ငံကကမဂရပြုတ်ကျင်းပခဲ့တဲ့ဆွေးနွေးပွဲမှာနိုင်ငံတကာအကြက်တဲအဆင့်မရောက်ခင်ကြိုတင်ကာကွယ်ဖို့ရည်ရွယ်ထားကြတာပါလူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုရှောင်ရှားနိုင်အောင်အခုအချိန်မှာကြိုးပမ်းဖို့ကအရေးကြီးပါတယ်ဒါဟာအစုလိုက်အပြုံလိုက်ရွှေ့ပြောင်းမှုနဲ့စာနာမှုဆိုင်ရာအကြက်တဲကိုရှောင်ရှားနိုင်ဖို့အကောင်းဆုံးနည်းလမ်းဖြစ်ပါတယ်ပြည်သူအာဖဂန်ပြည်သူတွေကိုကူညီဖို့လည်းအရေးကြီးပါတယ်လို့ EU ပြည်ထောင်ရေးရာကော်မရှင်နာမင်းကြီးရဲဘတ်ဂျွန်ဆင်ကပြောဆိုသွားတာပါ2015ခုနှစ်ကစီးရီးယားစစ်ပွဲကြောင့်ဒုက္ခသည်တွေထိမနိုင်သိမရအစုလိုက်အပြုံလိုက်ထွက်ပြေးရတဲ့အခြေအနေမျိုးနဲ့နောက်တစ်ချိန်မကြုံရအောင် EU နိုင်ငံတွေကရည်ရွယ်ထားတာပါစီးရီးယားအရင်မှာတုန်းက EU အဖွဲ့ဝင်နိုင်ငံတွေကြားကြုံခဲ့ရတဲ့သဘောထားကွဲလွဲမှုနဲ့တင်းမာမှုတွေနောက်တစ်ချိန်မကြုံရဖို့လည်းမျှော်လင့်ထားကြပါတယ်အာဖဂန်အရေးဖြစ်ရှင်းရမှာအိနီချင်းနိုင်ငံတွေမှာနေထိုင်စရာဆောက်လုပ်ဖို့ထောက်ပံ့ကူညီပြီးဥရောပနိုင်ငံတွေအထိဒုက္ခသည်တွေရောက်လာမှာကိုတားဆီးနိုင်ဖို့လဲကြိုးပမ်းကြဖို့ရှိပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာဘင်းကြီး UNHCR ကတော့ဒီနှစ်ကုန်အထိအာဖဂန်ဒုက္ခသည်9000လောက်ထွက်ပြေးနေနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
ဝါရှင်တန်အခြေဆိုင်ဖြူးသုတေသနအဖွဲ့ရဲ့စစ်တမ်းအရအရွယ်ရောက်သူအမေရိကန်တွေရဲ့54ရာခိုင်နှုန်းကနှစ်ပေါင်း20ကြာအာဖဂန်စစ်ပွဲကိုဆုံးသတ်ပြီးတပ်တွေပြန်ရုပ်သိမ်းခဲ့တဲ့အစီအစဉ်ဟာမှန်ကန်တယ်လို့ယူဆကြပါတယ်စစ်တမ်းမှာပါဝင်ခဲ့သူတွေက42ရာခိုင်နှုန်းကတော့တိုက်ရုပ်သိမ်းတဲ့ဆုံးဖြတ်ချက်ဟာမှားတယ်လို့ပြောကြပါတယ်။တိုက်ရုပ်သိမ်းတဲ့အစီအစဉ်အပြည့်မတ်သက်ခင်ဩဂုတ်လ23ရက်နေ့ကနေ29ရက်အထိကောက်ယူခဲ့တဲ့စစ်တမ်းမှာသဘောထားပေးခဲ့သူ96ရာခိုင်နှုန်းကတော့အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့ရည်မှန်းချက်တွေအောင်မြင်မှုမရခဲ့ဘဲအကြီးအကျယ်ရှုံးနိမ့်ခဲ့တယ်လို့ယူဆခဲ့ကြပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ57 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ပြောပြနေပါတယ်အမေရိကန်ပြည်ထောင်စုမစ္စစ်ပီပြည်နယ်မှာဟာရီကိန်းအိုင်ဒါမုန်တိုင်းကြောင့်မိုးသည်ထန်ပြီးအဝေးပြေးလမ်းမြေကျွန်းပြိုကျပြီးလူနှစ်ဦးသေဆုံးကလူဆယ်ဦးအနည်းဆုံးဒဏ်ရာရရှိသွားတယ်လို့လမ်းလုံခြုံရေးအဖွဲ့ဝင်တွေကမနေ့ကအင်္ဂါနေ့ကပြောပါတယ်လူစီဒဲမြို့အနီးကအဝေးပြေးလမ်းမှာအရှေ15မီတာကနေ18မီတာအနက်6မီတာကနေ9မီတာအထိရှိတဲ့ကြီးမားတဲ့တွင်းပေါက်ကြီးဖြစ်သွားပြီးမော်တော်ဆိုင်ကယ်တစ်စီးနဲ့မော်တော်ကား9စီးဟာကျသွားခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေ၊ကယ်ဆယ်ရေးအဖွဲ့ဝင်တွေနဲ့အရေးပေါ်ကူညီရေးအဖွဲ့ဝင်တွေဟာအမြန်ဆုံးတွားရောက်ကူညီခဲ့ကြပါတယ်လို့ Mrs. PP အဝေးပြေးလမ်းလုံခြုံရေးတာဝန်ကြီး Carl Robertson ကပြောပါတယ်။မိုးနဲ့မုန်တိုင်းကြောင့်မြေသားကျွန်သွားပြီးကားတပါးတွေအနေနဲ့မြင်ကွင်းကောင်းကောင်းမရှင်းတာကြောင့်လည်းအခုလိုဖြစ်တာလို့သူကဆိုပါတယ်။အဲ့ဒီအခြေအနေတွေကြောင့်ကားတွေဟာတွင်းထဲမှာတစည်းပေါ်တစည်းထပ်နေလို့ကရိန်းနဲ့ဆွဲယူခဲ့ရတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
။ဥရောပသမဂ္ဂအတွင်းမှာရှိတဲ့အရွယ်ရောက်ပြီးသူအလုံးရဲ့80ရာခိုင်နှုန်းဖြစ်တဲ့လူဦးရေတန်း250ကျော်ဟာ COVID-19 ကာကွယ်ဆေးထိုးထားပြီးပြီဖြစ်ကြောင်းဥရောပသမဂ္ဂရဲ့အကြီးအကဲ Ursula von der Leyen ကပြောဆိုခဲ့ပါတယ်။ဒါဟာကြီးမားတဲ့အောင်မြင်မှုတရားဖြစ်ပြီးအတူတကွပူပေါင်းလှုပ်ဆောင်ခြင်းအပြင်အောင်မြင်မှုရရှိနိုင်တဲ့ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ von der Leyen က EU ဌာနချုပ်အခြေဆိုင်ရာ Brussels မြို့တော်ကနေပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံတရရတဲ့အမေရိကန်သတင်းသမား Danny Fanstar လွတ်မြောက်ရေးဆက်လက်ကြိုးပမ်းသွားမယ်အကြောင်းဖမ်းဆီးခံရတာရပ်ပေါင်းတရာပြည့်တဲ့နေ့မှာပဲမိသားစုကပြောလိုက်ပါတယ်
။ We're just trying to stay tough as tough as Danny is.
Danny လိုပဲကျွန်တော်တို့ကြံ့ကြံ့ခံတောင်းထားနိုင်အောင်ကြိုးစားနေပါတယ်။သူအိမ်ပြန်မရောမချင်းကျွန်တော်တို့လက်လျှော့မှာမဟုတ်ပါဘူးလို့ဖခင်ဖြစ်သူ Barry Fanstar ကပြောတာပါ။ Frontier မြန်မာသတင်းဌာနရဲ့ Editor တဦးဖြစ်တဲ့ Fanstar ကိုမိသားစုရှိရာ American Michigan ပြည်နယ် Detroit မြို့ကို Malaysia နိုင်ငံ Kuala Lumpur မြို့တော်ကတဆင့်ပြန်လာဖို့ထွက်တဲ့အချိန်မေလ24ရက်နေ့ကရန်ကုန်လေစိတ်မှာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။သူကိုတမတော်ပြိုကွဲအောင်လှုပ်ဆော်တယ်ဆိုပြီးပုံမှန်905ကကြီးနဲ့တရားစွဲဆိုထားပြီးပြီးခဲ့တဲ့ဇူလိုင်လအတွင်းကအင်တာနက်အွန်လိုင်းကနေတဆင့်ရုံးထုတ်စစ်ဆေးခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်ရဲ့သတင်းတပတ်ကြားမြန်မာနိုင်ငံခီးစင်မှာမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပါတယ်။အာရှဆိုင်ရာအထူးကိုယ်စားလှယ်စွန်ကော်ရှင်ရဲ့ဩဂုတ်လ21ရက်နေ့ကနေ28ရက်နေ့ထိခီးစင်အတွင်းမြန်မာစစ်ကောင်းစီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးအမြင်ဖလှယ်ခဲ့ကြောင်းမြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ယုံရဲ့အင်္ဂါနေ့ထုတ်ပြန်ချက်ကိုကိုကာပြီး AFP သတင်းကဖော်ပြထားပါတယ်။
ကိုကေမောင်ဆိုမြင့်နဲ့ကိုစော်မိုးကျော်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကဒီလာထဲမှာပဲစတင်လိုက်တဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေကိုအချိန်မြင့်မှုပြင်ဆင်နေပါရယ်။ဆရာနာသိန်းကြီး9လနီးပါးကြာပြီးတဲ့နောက်မှာဩဂုတ်လတတိယပတ်မှာစတင်ထုတ်လွှင့်တဲ့မိနစ်30ကြာနေ့စဉ်တင်ဆက်နေတဲ့ NUG ရေဒီယိုအစီအစဉ်ဟာအရင် NCGUB အဝေးရောက်ညွန်ပေါင်းအစိုးရကလှုပ်ဆောင်ခဲ့တဲ့ရေဒီယိုအစီအစဉ်နဲ့ချားချက်တူညီချက်တွေကဘာတွေပါလဲ NUG ဆက်သွယ်ရေးနဲ့ဤပညာဝင်ကြီးဦးထင်လျောင်နဲ့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရဟောင်းဝင်ကြီးဒေါက်တာတစ်ဆွေတို့ကိုဗီဒီယိုကွန်ဖရင့်နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင
်ကျွန်တော်တို့ဟိုတုန်းကကျွန်တော်တို့ကပေါ့ဒ်ကတ်အနေနဲ့ထုတ်လွှင့်နေတာတော့ရှိပါတယ်အဲဒါပေမဲ့ဒီရေဒီယို channel တစ်ခုအနေနဲ့တော့ထုတ်လွှင့်နိုင်ခဲ့ခြင်းမရှိသေးဘူးပေါ့လေအဲ့ဒါကိုကျွန်တော်တို့ပညာရှင်တွေနဲ့ပူးပေါင်းပြီးတော့အဲကျွန်တော်တို့ရဲ့ကျွန်တော်တို့ကို NUG ကိုထောက်ခံတဲ့အဲလူလူကနေပြီးတော့ပညာရှင်တွေနဲ့ပူးပေါင်းပြီးတော့အဲ့ဒါကိုထုတ်လွှင့်ပြခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုရေဒီယိုကနေထုတ်လွှင့်ချက်ဆိုတော့ပေါ့နော်ထူးခြားတာကကြတော့ဒီလိုင်းတိုမီတာလိုင်းလက်မီတာတွေနဲ့ခါကြတော့အဲ့ဒါတွေနဲ့ပါထုတ်လွှင့်တော့အဓိကပေါ့နော်နားထောင်တဲ့ဒီလူတွေရဲ့အခြေအနေပေါ့နော်အဲ့ဒီဘယ်နေရာတွေမှာအဓိကထူးသဖြင့်ဒီရေဒီယိုထုတ်လွှင့်ချက်တွေကိုနားထောင်တာတွေ့ရပါလိမ့်ရှင်
အခုကတော့နေရာပေါင်းစုံပေါ့မြို့နယ်ပေါင်းစုံနေတွေမှာရောမြို့တွေမှာရောနားထောင်နေတာကိုကျွန်တော်တို့ပြန်ပြီးတော့သိရပါတယ်အခုကတော့စမ်းသပ်ထုတ်လွှင့်ဆဲကာလလည်းဖြစ်တယ်ဒါပေမဲ့မကြခင်မှာကျွန်တော်တို့ရပ်ပိုင်းလေးအတွင်းမှာပေါ့နော်အခု2ရက်3ရက်လောက်အတွင်းမှာနေမယ်ကျွန်တော်တို့ final ကျွန်တော်တို့နောက်ဆုံးထုတ်လွှင့်ချက်တွေအနေနဲ့အတည်ပြုပြီးတော့ထုတ်လွှင့်နိုင်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီဟာတွေအတွက်ကို feedback တွေလည်းကျွန်တော်တို့ကပြန်ပြီးနားထောင်တယ်ဘယ်မြို့နယ်တွေမှာတော့ခက်ခဲရှိတယ်ဘယ်မြို့နယ်တွေကတော့ reception ကောင်းတယ်အဲဘယ်မနက်ပိုင်းမှာကောင်းတယ်ညနေပိုင်းမှာကောင်းတယ်မနက်ပိုင်းမှာမကောင်းညနေပိုင်းမှာမကောင်းဘူးလေအဲ့ဒီ feedback တွေကိုကျွန်တော်တို့ကပြန်ပြီးတော့စုကြည့်ပြီးတော့ဘယ် line တို့ဒီကနေပြီးတော့ထုတ်လွှင့်ရင်အကောင်းဆုံးဖြစ်မလဲဆိုတာမျိုးတွေကျွန်တော်တို့ဒါကို engineer တွေကနေပြီးတော့စမ်းသပ်ထုတ်လွှင့်နေစေကာလဖြစ်ပါတယ်အခုကတော့
လောလောဆယ်ဒီ NUG ကအခုတင်ဆက်နေတဲ့ radio chain ပုံပေါ့နော်ဘယ်လောက်ထိတက်မှတ်ထားလဲရှင
်လောလောဆယ်တော့မနေ့ပိုင်းကိုနိုင်ဝဲညနေပိုင်းကိုနိုင်ဝဲနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်နောက်ပိုင်းမှာတော့ဟိုကျွန်တော်တို့လိုအပ်ချက်ရဆက်လက်ပြီးတော့ကျွန်တော်တို့ကတနားကြီးဖြစ်ခြင်းလည်းဖြစ်သွားမယ်ဒါမှမဟုတ်လို့ရှင်ဒီနေ့ကို3ချိန်ဖြစ်ခြင်းလည်းဖြစ်သွားမယ်ဒီလိုမျိုး plan တွေလည်းကျွန်တော်တို့ဆွေးနွေးနေကြဆဲဖြစ်ပါတယ်
ဘာပြောအခုဆိုရင်ဒီလို21ရာစုခေတ်ကိုရောက်လာဆိုတော့ဟိုမြန်မာနိုင်ငံလိုမျိုးနိုင်ငံမှာတော့မှဘာပြောလူတို့အများစုကဒီအင်တာနက်ကနေသတင်းတွေဟိုကြည့်လို့ရတယ်မြင်လို့ရတယ်နားထောင်လို့ရတယ်ဆိုတော့အခုလိုရေဒီယိုကနေပြီးတော့ကိုထုတ်လွှင့်ချက်ကိုပါစီစဉ်လာရတဲ့အဓိကရည်ရွယ်ချက်ကဘာပါလဲရှင
်အဲ့ဒါကတော့ကျွန်တော်တို့ဒီစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အင်တာနက်တွေဖြတ်တောက်တာတွေတွေ့ရတယ်နောက်တစ်ခါကျွန်တော်တို့အခုဆိုလို့ရှိရင်ဒီ TV line တွေပေါ့เนาะ TV line တွေဆိုလို့ရှိရင်လည်းသူတို့ဖြတ်တောက်ထားတာတွေ့ရတယ်။အဲဒီလိုပဲပြည်တွင်းမှာရှိနေတဲ့သတင်းဌာနတွေလည်းအဲဖြတ်ပြေးနေရတာတွေဖြစ်တယ်။ဆိုတော့ဒီဟာတွေကိုကြော်လွှားနိုင်မှုအတွက်ကရေဒီယိုဆိုလို့ရှိရင်တော့ဒါအသင့်လျော်ဆုံးပဲဖြစ်မယ်ဆိုပြီးတော့ကျွန်တော်တို့ကရေဒီယိုကိုကျွန်တော်တို့ဒီလိုလုပ်ဖြစ်ခဲ့တာဖြစ်တယ်ဗျာ။ရေဒီယိုကတော့ဘင်းအင်တာနက်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့ဟိုးရုံးကလေးကကျွန်တော်တို့ဒီ short wave နဲ့ဆိုလို့ရှိရင်သူကနေရောမြို့ပါနော်အကုန်လုံးနားထောင်လို့ရတယ်ကြေးရွာအရောက်နားထောင်လို့ရတယ်ဆိုတော့ကျွန်တော်တို့ကို NUG ကိုတကဘာတနိုင်ငံလုံးကလူတို့ကထောက်ခံနေတာဆိုတော့အဲ့ဒီ NUG ရဲ့အတန်တွေကိုတနိုင်ငံလုံးကလူတို့စီကိုဖြန့်ကျက်ဖို့ဆိုလို့ရှင်ဒီရေဒီယိုကအသင့်လျော်ဆုံးဖြစ်မယ်ဆိုပြီးတော့ကျွန်တော်တို့ကဒါကိုလုပ်လိုက်တာပါဟုတ်ကဲ့အခုဆိုလို့ရှင်လူတို့ရဲ့ထောက်ခံမှုကရေဒီယို NUG ဆိုပြီးတော့စပြီးတော့စမ်းပြီးတော့ဖလွင့်မဲ့ပထမအဦးဆုံးတနေ့မှာကလေးကတို့လူတို့ကအရန်ကိုစိတ်ဓာတ်တွေတက်ကြွပြီးတော့เนาะအာဒါကြီးကိုနားထောင်ရအောင်မယ်ဆိုပြီးတော့တို့ရေဒီယိုတွေလိုက်ဝယ်ကြတယ်နောက်ဆုံးမြို့နယ်တွေမှာရေဒီယိုတွေပြတ်လတ်သွားတဲ့အထိဖြစ်တယ်ဒါကမှစစ်ကောင်စီကလည်းလိုက်ပြီးတော့ရေဒီယိုတွေဟိုရောင်းတဲ့လူတွေရောဟိုဝယ်တဲ့လူတွေကိုပါလိုက်ပြီးတော့နှောက်ယှက်ပေးနေတာမျိုးတွေလည်းကျွန်တော်တို့ကြားရတယ်ဆိုတော့ဒါကတော့တော်တော်လေးကျွန်တော်တို့ဘက်ကနေအောင်မြင်တယ်ဆိုတော့သဘောမျိုးရှိပါတယ်လူတို့ကလည်းတကယ်နဲ့ကိုထောက်ခံပြီးတော့ဒီရေဒီယို NUG ကိုတော်တော်မျှော်လင့်ထားတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ
် NUG အစိုးရရဲ့ဆက်သွယ်ရေးနဲ့ဤပညာဝင်ကြီးဦးထင်လျောင်ပြောသွားတာပါအခုလို NUG အစိုးရရဲ့ရေဒီယို
ထုတ်လွှင့်ချက်အစီအစဉ်လိုမျိုးအရင် NCGUB အဝေးရောက်မြို့ပေါင်းဆိုရုံကလည်းဆောင်ရွက်ခဲ့မှုပါတယ် NCGUB ဆောင်ရွက်ခဲ့တဲ့ရေဒီယိုထုတ်လွှင့်ချက်အစီအစဉ်တွေနဲ့ကွာခြားချက်တွေကဘာတွေလဲတူညီချက်တွေကဘာတွေလဲ NUG Radio မှာဘယ်အပိုင်းတွေမှာပို့ပြီးတိုးတက်အောင်လှုပ်ဆောင်နေမှာတလဲအရင် NCGUB အဝေးရောက်ညွန်ပေါင်းအစိုးရဟောင်းအဖွဲ့ဝင်တဦးဖြစ်ခဲ့တဲ့ဝင်းကြီးဒေါက်တာတင့်ဆွေကိုဆက်သွယ်မေးမြန်းကြည့်ပါတယ
်ဒီလိုပြအချိန်ကာလကတော့တော်တော်လေးကြာတယ်အချိန်ကာလကြာတဲ့အတွက်အဲဆက်သွယ်ရေးဤပညာလည်းတော်တော်ကြာပါတယ်ကျွန်တော်တို့က1990ကနေပေါက်ဖွားလာတဲ့ပြည်ထောင်စုမြန်မာနိုင်ငံမြို့သားညွန်ပေါင်းအစိုးရလက်ထက်မှာအဲ့ဒီကာလမှာပြည်သူလူထုကိုသတင်းစကားအပြန်းနေနိုင်ငံတကာကနေပေးခြင်းလို့ရှိရင်လိုင်းတူရေဒီယိုတစ်မျိုးပဲရှိပါတယ်အဲ့ဒီချင်းကဆိုရင် BBC နဲ့ VOA နှစ်ခုပဲရှိတယ်ခင်ဗျနောက် AIR တော့ရှိတယ် AIR ကိုလူထုကသိနာမထောင်ရဘူးပေါ့နော်အဲ့ဒီအချိန်မှာဒေါ်အောင်ဆန်းစုကြည်ကိုဒီ Nobel ညီညာရေးဆုပေးတဲ့ခါမှာနော်ဝေးအစိုးရကကျွန်တော်တို့ဝန်ကြီးချုပ်ကိုခေါ်ပြီးတော့တိုင်ပင်ပါတယ်သူတို့ပါအကူကြီးပေးရမလဲဆိုတော့နော်အဲ့ဒီဝန်ကြီးချုပ်ကတောင်းဆိုတဲ့အကူကြီးတွေတဲကတခုဟာ DVB လို့ခေါ်တဲ့ Democratic Myanmar အသံဖြစ်လာပါတယ်အဲ့တော့ Democratic Myanmar အသံကို1992အမှတ်ရရပေါ့နော်ကျွန်တော်တို့အာဇာနည်နေ့ဇူလိုင်လ19ရက်နေ့မှာစပြီးလွှင့်ပါတယ်ခင်ဗျအဲ့ချင်းတို့ကရေဒီယိုစလာတာနဲ့ဟလာဒီတိကိတာအသံလေးပြီးလို့ရှိရင်ပြည်တော်စုNCGV Democratic မြန်မာသားရေဒီယိုလို့လွှင့်ပါတယ်အဲ့ဒီမိတ်ဆက်အသံဟာဒီမိုကရေစီလှုပ်ရှားမှုမှာထူးခြားပြီးတော့ပေါ်ပေါက်လာတဲ့အသံတနည်းအားဖြင့်သမိုင်းဝင်တဲ့အသံတစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့အနှစ်ကာလနည်းနည်းကြာတဲ့အခါမှာ DVB က NCGUB ရဲ့ရေဒီယိုလို့မကြင်ညာတော့ဘူးပြောင်းသွားပါတယ်အဲ့ဒီကာလမှာဒီ DVB ကိုအုပ်ချုပ်တဲ့စီမံခန့်ခွဲရေးဘက်နဲ့မီဒီယာဘက်နောက်တစ်ခါကျွန်တော်တို့အစိုးရဘက်ကဆိုဝန်ကြီးချုပ်ပေါ့နော်ဆွေးနွေးတဲ့အခါမှာစီမံခန့်ခွဲမှုကအနိုင်ရပြီးတော့ NCGUB ရဲ့ Democratic Myanmar သံဆိုတဲ့အသုံးလုံးပျောက်သွားတာဒီကနေ့ထိပါပဲအဲ့ဒီအစည်းအဝေးအပြန်ဝါရှင်တန်မှာကက်ဘိနက်အစည်းအဝေးလုပ်တော့ကျွန်တော်ကတော့ဟိုကန့်ကွက်ပါတယ်တရားနော်ကျွန်တော်အမြင်ကဒီမိုကရေစီတော်လှန်ရေးထဲမှာဒီမိုကရေစီရဲ့အတန်ပြည်ပသသရှိကိုရှိရမယ်ကြားကြရတယ်ဆိုတဲ့မီဒီယာယူဆကိုကျွန်တော်ကလက်မခံခဲ့ပါဘူးအခု NUG ကရေဒီယို NUG ဆိုပြီးပေါ်လာဒါလည်းကျွန်တော်တော့ပျောက်မသွားစေချင် NUG ရဲ့အတန်တနည်းဖြင့်ຫນွေဦးတော်လှန်ရေးရဲ့ဥဆောင်အတန်ဖြစ်စေတဲ့နယ်လို့ပနာမကျွန်တော်ဆွေးနွေးပြရစီခင်ဗျာဟုတ်ကဲ့
အခုလိုမျိုးဒီဥပမာ NUG ကသူတို့လိုချင်တဲ့အတံမျိုးပဲသူတို့လိုချင်တဲ့သတင်းကိုပဲလူထုကိုပေးတဲ့သဘောမျိုးရောဟိုဖြစ်မသွားနိုင်ဘူးလားရှင
်ဒီလိုဗျဟိုမူအရပေါ့နော် principle အရပြောလို့ရှိရင် media ဆိုတာလွတ်လပ်ခွင့်ရှိရမယ်ဆိုတာအဲ့ဒီ principle ကိုတော့ကျွန်တော်လက်ခံပါတယ်သို့တော့ကျွန်တော်တို့ဒုံကရောအခုຫນွေဦးတော်လာရင်ကာလမာယောကဟိုကြားချလို့မရဘူးဗျာအဖြူနဲ့အမဲပဲအစိုးနဲ့အကောင်ပဲဓမ္မနဲ့အာရမနှစ်ရက်တည်းပဲရှိတော့မီဒီယာတွေကဘယ်မှရက်မလဲကျွန်တော်အဲ့ဒီ line ကိုတော့ကျွန်တော်ဟိုအခုဒီ principle အရသဘောတူတယ်သို့တော့လက်တွေ့အရာ NUG ဟာຫນွေဦးဒေါ်လာရဲ့အတန်တနည်းဖြင့်ပြည်သူလူထုရဲ့အတန်တနည်းအားဖြင့်ဟလာနေတိုင်းတက်ဖြတ်ခံနေရတဲ့လူထုရဲ့အတန်ကိုထင်ဟပ်ပေါ်လွင်တဲ့လို့ယူဆပါတယ်တချိန်မှာNUG ကဟလာဒီမိုကရေစီဒေါ်လာရေးအောင်မြင်ပြီးတဲ့အချိန်မှာတော့ဒါမီဒီယာရဲ့တကယ်မီဒီယာဆိုတာဒီနိုင်ငံတကာစံနှုန်းနဲ့ညီတဲ့မီဒီယာဟိုဖြစ်ဖို့တော့ဦးတည်တည်နေလက်ရှိကာလမှာကတော့ဒီတိုင်းပဲကျွန်တော်ကလက်ခံသဘောတူပါတယ်ခင်ဗျဟုတ်ကဲ့
လက်ရှိ NUG ကတင်ဆက်နေတဲ့အပိုင်းမှာဟိုဘလို့နေရာတွေမှာပို့ပြီးတော့ပေါ့နော်ဟိုတိုးတက်အောင်တော့ဘလို့နေရာတွေမှာပို့ပြီးတော့ဟိုအာယုံစိုက်ပြီးတော့ပေါ့နော်ဟိုလုတ်တင်နေရှင်
ခုနကကျွန်တော်ဆွေးနွေးသလိုပေါ့နော်သူတို့မှလက်ရှိထုတ်လွှင့်နိုင်တဲ့အချိန်ကအကန့်အသတ်တော်တော်ကြီးသေးတယ်တူသေးတယ်သူတို့လည်းကောင်းထဲမှာတော့ရှိမယ်လို့ကျွန်တော်ယူဆပါတယ်ဒီကနေ့ပြည်သူလူထုသိတဲ့နယ်သတင်းစကားကိုလွှင့်တဲ့အခါမှာဒီမှန်ကန်ရမယ်ဗျဟိုကျွန်တော်ပြောသလိုဟိုကျွန်တော်တို့ဒုလွတ်တာကြီးတဲ့အကုန်မှန်တယ်ဆိုတဲ့အယူဆမျိုးတော့ကျွန်တော်ကတော့သဘောမတူပါဘူးနော် အဲ့မှာစကားဝိုင်းလုပ်လို့ရှိရင်အမြင်ပေါ့လေ NUG လုပ်နေတာတွေအပေါ်မှာဝေဖန်မှုထောက်ပြမှုကြံပေးမှုဆိုတဲ့အပိုင်းတွေလည်းရှိကိုရှိရမယ်အဲ့သူတို့လုပ်နေတာအကုန်ဒုလုပ်နေတာအကုန်မှန်တယ်လို့ထောက်ခံတဲ့အတံမျိုးကတော့မဖြစ်တင်ဘူးလို့ကျွန်တော်ယူဆပါတယ်ဒါကနိုင်ငံရေးအတံပေါ့နော်နောက်တစ်ခါဒီကနေ့ကာလမှာအမှန်အရေးကြီးတဲ့ဒီကိုဗစ်ကာယောဂါနဲ့ပတ်သက်လေအယုံဆိုင်တဲ့နေတော့ကျွန်တော်ယူဆပါတယ်နောက်တစ်ခါဟိုကျောင်းနေလဲပိတ်တာကြားပြီပညာရေးကလည်းတိတ်ဆိုးနေတော့လူငယ်တို့တည်တင်တက်ချင်ကြတဲ့ပညာရေးကိုဒီရေဒီယိုကတဆင့် online ကတဆင့်ဘယ်လိုလုပ်မလဲဆိုတဲ့အသီးအဆင်ကိုလည်းပို့ပြီးကျွန်တော်တော့ဟိုလှုပ်စေချင်တယ
် NCGUB အဝေးရောက်ညွန်ပေါင်းအစိုးရဟောင်းဝင်းကြီးဒေါက်တာတင်းဆွေက VOE ကိုပြောသွားတာပါအခုတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါရှင်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသမှာစစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသား MNDAA ဖွဲ့တွေမနေ့ကနေ့လယ်မှာလဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ဒီပန်ဆိုင်ဘက်မှာတနင်္လာနေ့ကဖြစ်တဲ့တိုက်ပွဲမှာဆိုရင်လဲစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးတဲ့သတင်းတွေလဲထွက်ပေါ်နေတာပါ။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုငင်းချမ်းကပြောပြမှာပါရှင်။
တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်မုံကိုဒေသဘက်မှာဒီကနေ့အနည်းဆုံးတိုက်ပွဲ200ဖြစ်ပွားခဲ့တာပါလက်တလောတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုမုံကိုဒေသခံတယောက်က VOA ကိုအခုလိုပြောပါဗျာ
ခုမနခင်ကတော့နော်ကူပေါ့နော်နော်ကူနဲ့ပြည်မလုံးကြားထဲမှာဖြစ်တယ်ဗျလောလောဆယ်ဆယ်တော့နော်ကူမှာအတန်ကြားနေတာပေါ့နော်တုံးကြီးတွေလည်းလည်းကြီးတွေကြားနေရတဲ့တုံးတုံးတွေပေါ့နော်ဒါပေမဲ့အခုနမ်ဟာကောင်းလို့အုပ်စုပေါ့ဗျနမ်ဟာပြည်ရွာရဲ့မန်ခုံအမှပဲအခုတော့ဖြစ်ပြုံမယ်ကောနော်။နမ်ဟာပဲမှာတော့လည်းကြီးတွေနဲ့တိတ်မဆတော့ဘူးကောနော်။လည်းတိတော့တန်းတော့ကြားလေးတွေအဲ့လိုမျိုးပေါ့
။ဟေမိုးလုံးကျေးရွာအုပ်စုဟာမွန်ဂိုနဲ့ပန်ဆိုင်ကျူကုတ်အကြားမွန်ဂိုမျိုးအနောက်ဘက်မှာရှိပြီးတော့ကောင်းလုံးကျေးရွာအုပ်စုကတော့အရှေ့ဘက်မှာရှိတာပါ။ဩဂုတ်လ29ရက်နေ့ကကောင်းလုံးကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နန့်ဟာရွာကဒေသခံ၄ဦးသေဆုံးခဲ့တယ်လို့လူရာနဲ့ချီပြီးမွန်ဂိုမျိုးပေါ်ဒိန်းရှောင်ခဲ့ရပါတယ်။လက်ရှိမုံကိုမျိုးပေါ်မှာယာယီစစ်ဘေးဒုက္ခသည်စခန်း၃ခုဖွင့်လှစ်ထားပြီးတော့ဒုက္ခသည်800နီးပါးရောက်ရှိနေတဲ့အကြောင်းကယ်ဆယ်ရေးဆောင်ရွက်နေသူတို့ကပြောပါဗျ။ဒီ
နေ့လည်း14ရောက်တိုးတယ်။14ရောက်တိုးတာ။ဒီနေ့တော့ကျွန်တော်ဒီအကောင်က680ဦးပေါ့။ကင်မရာက3ခုပါပဲ။အာစီချတ်မှာကျွန်တော်တို့နည်းနည်းဝါးနေလို့အိမ်မှာရွှေ့လည်နေပြီ
။စစ်ဆောင်တွေကိုကချင်းနှစ်ချင်းဖျားကြောင်းလီစုဖျားကြောင်းနဲ့ဗုဒ္ဓဘာသာဘုန်းကြီးကြောင်းတွေမှာနေရာချထားပေးပါတယ်။ဒီလ28ရက်နေ့မှာတော့ပန်ဆိုင်ကျူကုတ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ MNDA တပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးပန်ဆိုင်နဲ့နန်းဟူးရွာအကြားမှာစစ်သားနဲ့အရဲသားအလောင်းတချို့ကိုတွေ့ခဲ့ရကြောင်းပန်ဆိုင်ဒေသခံတွေကပြောပါဗျ။နန
်းဟူးရဲ့ဘာဆိုင်ကျားအလောင်းတွေတွေ့တော့တွေ့ပါတယ်ကနားပြင်လေရောက်တော့ကျွန်တော်ကမကြည့်ဘူးရွာသားဟွာရွာသားမှာတက်ရောက်ပါတယ်စစ်သားလည်းပါတယ်ဇန်ကေးပါပဲတွေ့တာပေါ့ပါစားကမ်းပေါင်းလာတယ်လမ်းသေးမှာဖြစ်သားလေလမ်းသေးမှာပြေးတယ်ပြေးရတယ်ဟိုကျတော့တားပြောလို့ကဆရာရောက်လာလို့ကရှိပါတယ
်ပန်ဆိုင်ဘက်မှာဒီနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းပြောပါတယ်လူမှုကွန်ရက်သတင်းစာမျက်နှာတွေမှာတော့စစ်ကောင်စီတပ်ကလို့ယူဆရတဲ့ရုပ်အလောင်း18လောင်းနဲ့အမျိုးသမီး2ဦးအလောင်းကိုတွေ့ရကြောင်းဖော်ပြထားပါတယ်ကိုကန့်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းတိုက်ပွဲဖြစ်ပွားစဉ်ရိုက်ကူးထားတဲ့ဗီဒီယိုတွေနဲ့တိမ့်စီရမိတဲ့လက်နက်တွေကြာဆုံးသူတွေကိုဖော်ပြထားပေမဲ့လည်းစစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိပါဘူး။မွန်ဂိုဒေသဘက်ကတိုက်ပွဲတွေနဲ့ပတ်သက်လို့ကတော့ဩဂုတ်လ28ရက်နေ့ကမွန်ဂိုဒေသဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးအရာရှိငယ်တဦးနဲ့စစ်သည်တချို့ကြာဆုံးကြောင်းလက်နက်ခဲယမ်းတချို့ပျောက်ဆုံးကြောင်းတနင်္လာနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာပဲဒီရပိုင်းအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအများအပြားကြာဆုံးတယ်လို့မဟုတ်မမှန်ဝါဒဖြန့်တာတွေလည်းရှိနေကြောင်းထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
ကိုငင်းချမ်းပါရှင်မြန်မာနိုင်ငံအလဲပိုင်းကဒေတာတချို့မှာအခုရက်ပိုင်းနေ့အတွင်းမိုးရွာသွန်းမှုများပြတဲ့အတွက်ရေကြီးနေတာကြောင့်ဒေတာကန်တချို့ရေဘေးလွတ်ရာယာယီပြောင်းရွှေ့နေရပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုအလိမ္မာကပြောပြမှာပါရှင
်မြန်မာနိုင်ငံအလဲပိုင်းဒေတာတချို့မှာအခုရက်ပိုင်းအတွင်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်မြေနေပိုင်းကနေအိမ်တွေထဲအထိရေဝင်နေတာကြောင့်တချို့ဒေသခံတွေရေဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်မန္တလေးတိုင်းမိထီလာခရိုင်ဝမ်းတွင်းမြို့ကရပ်ကွက်တချို့နဲ့ကျေးရွာတွေမှာဆိုရင်မိုးရှိန်နဲ့ဝမ်းတွင်းဆယ်ရီအမှတ်မြင့်တက်လာတာကြောင့်မနေ့တနင်္လာနေ့ညနေပိုင်းကစပြီးဒေသခံတွေရေဘေးလွတ်ရာစီပြောင်းနေကြရပါတယ် အများစုကရေလွရအမြင့်ပိုင်းကိုယာယီပြောင်းရွှေ့နေပြီးအိမ်အောင်စုရာနဲ့ချီရှိတယ်လို့တန်နိဒုက္ခပရဟိတလူမှုကူညီရေးအသင်းတာဝန်ရှိသူတူကပြောပါတယ်
တချို့ရွာလုံးတွေကမမြောက်ပါဘူးကွာဒါပေမဲ့ဟိုချောင်းနဲ့မေးကျင်တဲ့နေရာတွေမှာတော့တော်တော်လေးမြင့်သေးတယ်။တနည်းညတညာရဲရွာအောင်မတော်တော်ကြီးများတယ်ကြာ။တင်းနေပါတာလို့ဒီလူတေပြောက်တာတော့မရှိဘူးကြာ။ဒါပေမဲ့ဟိုရေကတော့တချို့အိမ်တွေမှာခါးလောက်တည်ဖြစ်ပြီးတော့တချို့အိမ်တွေမှာတော့ဒီအနေမိုင်းအိမ်တွေမှာတော့ရင်စုံလောက်တည်ဖြစ်တာပေါ့နော်။ဒါပေမဲ့တော်တော်များများကတော့ဒီဟိုပေါင်ရှိတလုံးတော်တော်များများကတော့ဒီအနည်းခံရတဲ့တော်တော်များအဲ့လောက်ရှိဖြစ်တယ်ကြာ။ဒီနေ့မနက်ခင်းမှာကျွန်တော်တို့လည်းဟိုစင်းရည်တွေလိုက်ပြီးတော့ကြည့်ပေါ့နော်အင်းနေပါတခြားလိုက်လေးလားအပြည့်တော့ကျွန်တော်ဒီနေ့နေ့လည်းခင်းမှာလည်းစပြီးတော့ဒီတွင်းမှုလို့လူရန်နဲ့ကိစ္စလေးနည်းနည်းလေးဟိုအဲ့တော့လိုက်လေးလားပေါ့နော်တော်တော်များတော့အင်းတော်စုကျွန်တော်တို့ခံမှန်းကြရတော့ဘာလို့900နဲ့900ကြားလောက်ဖြစ်ဖို့များတယ်ကြာ
ရေဘေးလွရာပြောင်းနေရသူတွေအတွက်ပရာဟိတအလူရှင်တွေကစားရည်တောက်ရည်ကူညီပေးနေတာဖြစ်ပါတယ်စကိုင်းတိုင်းမိုးရွာမြို့မှာလည်းဒီကနေ့ထိမိုးဆက်တိုက်ရွာသွန်းမှုတွေကြောင့်ရက်ွက်တချို့မှာနေထိုင်သူတွေရေဘေးလွရာပြောင်းရွှေ့နေနေကြပါတယ်။မြို့အဝင်မှာရှိတဲ့ကျူးကျော်ရက်ွက်တွေနဲ့နန်လဝန်နယ်မြေရှစ်ပတ်မှာရေတက်နေပြီးတချို့အနေပိုင်းကနေအိမ်တွေရေမြုပ်သွားတယ်လို့လည်းအဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတူကပြောပါတယ်
။ရေဘေးနေတဲ့အိမ်ကြီးကအဲ့ဒီဘက်မှာ80ဝန်းကျင်လောက်ရှိတယ်ဗျ။နှက်သွားတဲ့အိမ်ကြီးတွေရောရှိတယ်ဗျ။အဲ့ဒီအလဲကောင်လေးမှာနှက်သွားတဲ့အိမ်ကြီးတွေရောရှိတယ်ဗျ။ရေဘေးလျှောက်ရနေတာတချို့တွေဆိုအဲဒီဟာအဲဒီလမ်းမလေးပေါ်သွားပြီးတော့အိရတဲ့ဘိုင်းတွေတော့ရှိတယ်ဗျအဲလိုတဲလီတူတူပြန်ထိုးပြီးတော့လေ
ဒီနေ့ပြတာတော့အဲဒီဘိုင်းတော့မရှိဘူးဒါပေမဲ့အခုလာမိုးရွာသွန်းမှုများတော့ကြောင့်မို့အဲဒီဆေးရဖောက်ချတာကြောင့်မို့ပါတယ်ဗ
ျပကံဒေသမှာလည်းပြီးခဲ့တဲ့တောက်ကြနေကစပြီးရက်ွက်တချို့မှာရေဘေးကြုံခဲ့ပါတယ်မနေ့ညကမိုးရွာသွန်းတဲ့အချိန်ကြောင့်တန်ပြင်းစွာဖျားနေရန်ဒီနေ့မနက်ပြိုကျခဲ့ပါတယ်ဒီကနေ့မနက်အစောပိုင်းမှာလဲမိုးရွာတဲ့အချိန်နဲ့ချောင်းရေရှမ်းပြီးမြို့တစ်ကရက်ွက်တချို့မှာရေကြီးတဲ့တန်းခတ်နေရတယ်လို့ဒေသခံတွေကပြောပါတယ်။မုတ်တုံနှောင်းပိုင်းကာလနဲ့မုတ်တုံလေအားနေရင်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာမိုးများလေးရှိပြီးနောက်ပိုင်းရက်တွေမှာတော့မိုးနဲ့လာနိုင်ခြင်းရှိတာမို့ရေဘေးအန္တရာယ်စိုးရိမ်စရာမရှိသေးဘူးလို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးလှထွန်းကပြောပါတယ်။
ဒီနေ့နေရနေရတော့ဆယ်မြောင်းဌာနနေသူတို့ဒီဆယ်ရေပြည့်အမှတ်ဘလောက်ရောက်ပြီပေါ့လေ။အားရင်းဟိုရေဘူးလောက်ဘလောက်ကျော်နေပြီစသဖြင့်အနေနဲ့ရှိနိုင်တယ်မရှိနိုင်ဆိုသူတို့တော့ထုတ်ပြန်ပေးနေတာပေါ့လေ။အဲ့တော့ဒီဆယ်ရဲ့ထုတ်ပြန်ချက်တွေလည်းနားထောင်ဖို့လိုတယ်။သို့တော့မိုးရွာသမိုးရွာတော့ဒီလိုပဲဒေသတွေကတော့ဒီပြီးခဲ့တဲ့ရက်ပိုင်းကတော့များတာပေါ့လေ။နောက်ပိုင်းတော့နည်းနည်းလေးပြန်ရော့သွားမယ်ဆိုတော့သိဆိုးရတဲ့အနေအားဆယ်ရီနေနဲ့လည်းအခုလောလောဆယ်ဆယ်မြောင်းဌာနရဲ့ထုတ်ပြန်ချက်တွေကြည့်ရတာတော့သိဆိုးရမယ်အနေအားတော့မတွေ့ရဘူးပေါ့
မန္တလေးတိုင်းမိုးကုံမြို့မှာလည်းဩဂတ်လ24ရက်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကမိုးဆက်တိုက်ရွာသွန်းပြီးတောင်ကမ်းပါပြိုကျမှုဖြစ်ခဲ့ပါတယ်မိုးကုံမြို့အောင်သစ်လွင်ရပ်ကွက်မှာတောင်ကမ်းပါပြိုကျခဲ့လို့တောင်ဆောင်ပေါ်နဲ့တောင်ကမ်းပါအောက်ပိုင်းကအိမ်တွေမြေဖုံးလွှမ်းပြီးလူ၁၁ယောက်သေဆုံးခဲ့ပါတယ်ရှင်
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamischannel ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဟုတ်တယ်မနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုဒုတိယပိုင်းဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံတရုတ်ကုန်တွေကအတင်းချိုးပါဘောနော်ဒီကိုဗစ်ရောဂါတိုက်ခိုက်ရေးလုပ်ငန်းစဉ်တွေတော့မစိမ့်ပါဘူးဒီ2020ခုနှစ်ဒီကိုဗစ်ပထမလိုင်းမြန်မာနိုင်ငံကိုစပြီ
းဟိုရက်ကတော့မြန်မာနိုင်ငံတရုတ်ကုန်တွေများအတင်းချိုးရဲ့ပြန်ကြားရေးတာဝန်ခံဦးတန်းထွတ်အောင်ကVOA ကိုပြောသွားတာပါ COVID-19 ကာကွယ်ဆေးထိုးအစီအစဉ်အခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းတွေမှာထိတ်တန့်ရောက်နေတဲ့အာဖဂန်နစ္စတန်ကအခြေအနေကိုကြည့်ကြရအောင်ပါရှင်အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်တွေပြန်လည်ဆုတ်ခွာသွားကြပေမဲ့ကုလသမဂ္ဂကတော့အကူအညီပေးရေးလုပ်ငန်းတွေအတွက်ဆက်ရှိနေမယ်လို့ပြောလိုက်ပါတယ်။အထူးသဖြင့်နေရဆုတ်ခွာခဲ့ရသူတွေအပါအဝင်တန်းနဲ့ချီတဲ့အာဖဂန်လူထုအတွက်စာနာမှုအကူအညီတွေပေးနိုင်ဖို့လုပ်ငန်းတွေဆက်လုပ်သွားမှာပါ။ဒီအကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုရဲမွန်ကပြောပြမှာပါရှင်။
တာလီဘန်တွေတိုင်းပြည်ကိုထိန်းချုပ်လိုက်ပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာဗဟိုအစိုးရရဲ့အုပ်ချုပ်မှုကင်းမဲ့နေတာဟာပြဿနာအဖြစ်ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။တချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံကအကူအညီလိုအပ်နေသူတွေကိုပံ့ပိုးနိုင်ဖို့တာလီဘန်တွေတခြားအဖွဲ့တွေနဲ့ဆယ်စုနှစ်နဲ့ချီဆွေးနွေးမှုတွေရှိနေတာကိုလည်းအလေးထားပြောဆိုကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံ UN OCHA ရဲ့ပြောခွင့်ရယန်ဆလာယာကေကတော့အရင်တွေ့ကြုံအရာအခုအခါမှာလည်းအရေးပေါ်အကူအညီလိုအပ်သူတွေကိုထောက်ပံ့ဖို့စာနာမှုအကူအညီပေးရေးအေဂျင်စီတွေကိုခွင့်ပြုလိုက်မယ်လို့ယူဆကြောင်းပြောပါတယ်
။ The armies have left but the UN is staying and we are committed to stay and that's what we have said from the beginning and that's what we are doing.
တတိယထုတ်ခေါ်သွားပေမဲ့ကုလသမဂ္ဂကတော့ဆက်ရှိနေမှာပါ။ဆက်နေဖို့လည်းစိတ်ပန်းဖြတ်ထားပါတယ်။ဒါကလည်းအစကတည်းကပြောထားတာပါ။ဒီနေ့ထဲမှာပဲလူ8000လောက်ကိုစာနာမှုအကူအညီတွေထောက်ပံ့ပေးခဲ့တယ်ဆိုတာကိုလည်းထပ်ပြီးသိပေးချင်ပါတယ်။ဒီကိန်းကကျွန်တော်တို့ဆက်နေဖို့လိုအောင်ပဲဆိုတော့ပြတ်တာရောက်တယ်လို့လည်းထင်ပါတယ်
။ကုလသမဂ္ဂကတော့ပြည်ပခန့်တွေကြောင့်နေရာဆုံးခွာကြရတဲ့လူပေါင်း3000ခွဲအပါအဝင်ဒီနှစ်ထဲအာဖဂန်နစ္စတန်နိုင်ငံမှာလူ16000လောက်ကိုအကူအညီပေးဖို့ရည်မှန်းထားတာပါ။ဒါပေမဲ့လည်းစာနာမှုအကူအညီမျိုးတွေအတွက်လိုအပ်တဲ့ 1.3 ဘီလီယံရဲ့39ရာခိုင်နှုန်းသာရရှိထားတဲ့အတွက်အပြည့်အဝမရရင်တော့ကူညီဖို့အခက်အခဲရှိနိုင်တယ်လို့လည်းပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဆေးဝါးပစ္စည်းအကူအညီ12တန်ခွဲကိုအာဖဂန်နစ္စတန်နိုင်ငံမဇာရီအီရှာရက်လေဆိပ်ကနေတနင်္လာနေ့ကနေပဲပေးပို့နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီထက်မကလိုအပ်နေသေးတယ်လို့လည်း WHO ပြောခွင့်ရအမျိုးသမီး Margaret Harris ကပြောပါတယ်။ WHO ရဲ့ဒေတာအတွင်းထောက်ပို့စခန်းရှိရာဒူဘိုင်းကနေဒီတစ်ပတ်ထဲနောက်ထပ်၄ချောင်းကနေ2တုပ်ထပ်ပို့ဖို့စီစဉ်ထားပြီးတော့တခြားပို့နိုင်မဲ့နည်းလမ်းတွေကိုလည်းရှာဖွေနေတယ်လို့ပြောပါတယ်။တချိန်တည်းမှာပဲငွေကြေးမလုံလောက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံကကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေကိုပိတ်လိုက်ရတာတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုရှော့ချနေရတာတွေအပေါ်စိုးရင်ကြောင်းလည်းပြောခဲ့တာပါအခြေခံကျန်းမာရေးဆောင်ရှားမှုတွေအားနည်းတဲ့ပြဿနာကိုတန်းနဲ့ချီတဲ့အာဖဂန်တွေရင်ဆိုင်နေရတယ်လို့လည်းပြောပါတယ
် The range of services that will be impacted include immunization for children, antenatal care,
ထိခိုက်နိုင်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေထဲမှာကလေးတွေကာကွယ်ဆေးထိုးတာ၊ကိုဝင်ဆောင်တဲ့မိဖွားမိခင်တွေကျန်းမာရေး၊ကိုဝင်ဆောင်မိခင်တွေသားဖွားတဲ့လုပ်ငန်းတွေ၊အာဟာရနဲ့ကိုဗစ်ရောဂါကုသရေးဌာနတွေအပြင်တခြားမရှိမဖြစ်ဝန်ဆောင်မှုတွေပါဝင်ပါတယ်။ခမန်းတွက်ချက်မှုတွေအရကျန်းမာရေးဆောင်ရှားမှုဌာန50ပိတ်ရတဲ့အခါအမျိုးသမီး9ယောက်နဲ့အသက်5နှစ်အောက်ကလေး58ယောက်နေ့စဉ်သေဆုံးလေ့ရှိတတ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာကြုံရမဲ့ခြေကဲစရာအခြေအနေဟာနိုင်ငံတကာတပ်တွေရုတ်သိမ်းပြီးနောက်ပိုင်းညင်သာထင်တာမရှိတော့မှကိုလည်းနိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကစိုးရိမ်နေကြပါတယ်။စာနာမှုဆိုင်ရာအကျက်အသေးကြီးတစ်ခုဟာအခုမှအစသာရှိသေးတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတတိပေးထားတာပါ။အာဖဂန်နစ္စတန်နိုင်ငံမှာအရေးယူအပြစ်ပေးခံရမဲ့အခြေအနေနဲ့ပြည်ပခန့်တွေကြောင့်ထွက်ပြေးလာသူတွေကာကွယ်ဆောင်ရှောက်ဖို့လိုအပ်နေသူတွေအတွက်နယ်စပ်တကားတွေကိုဖွင့်ထားကြဖို့လည်းမဟာမင်းကြီးကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုရဲမမရှင်ကဘာမှာသွေးတိုးရောဂါရှိသူအရေအတွက်ဟာလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းနှစ်ဆတိုးလာပြီးတော့
1.28 ဘီလီယံရှိခဲ့ကြောင်းနဲ့မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအများစုတွေ့ရကြောင်းလဲသုတေသနလေ့လာချက်အသစ်တွေကဖော်ပြလိုက်ပါတယ်။ဒီ VOA သတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်။နိုင်ငံပေါင်း184နိုင်ငံကအသက်30ကနေ89နှစ်အရွယ်တွေကိုလေ့လာဆန်းစစ်ရမှာလူပေါင်း900ကျော်ဟာအသက်အန္တရာယ်ဖြစ်နေပေမဲ့သူတို့ယောဂအတွက်စိတ်ကူးစမှုခံယူမှုမရှိတာကိုတွေ့ရှိခဲ့တာပါ။အများစုကလည်းယောဂရှိမရှိစစ်ဆေးတာမရှိသလိုယောဂအခြေအနေကိုလည်းမသိကြပါဘူး။ကျန်းမာရေးအသည့်အားနည်းတာကြောင့်အသက်ဆုံးမတဲ့အထိကြုံကြရတယ်လို့လည်းကမ္ဘာကျန်းမာရေးဖွဲ့ WHO ရဲ့မကူးစက်နိုင်တဲ့ယောဂဌာနခွဲညွှန်ကြားရေးမှူးဘန်တီမစ်ကယ်ဆန်ကပြောပါရစေ
။ First of all, we know that cardiovascular diseases is the leading cause of deaths.
ပထမတစ်ချက်အနေနဲ့နှလုံးယောဂါဟာသေဆုံးမှုအများဆုံးယောဂါတစ်ခုအဖြစ်သိထားကြပါတယ်။နောက်ဆုံးကမ္ဘာ့ကျန်းမာရေးခန့်မှန်းချက်အရနှစ်စဉ်နှလုံးယောဂါကြောင့်သေဆုံးသူ0.1%ရှိပါတယ်။ဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းတွေထဲမှာသွေးတိုးယောဂါပါတယ်ဆိုတာကလည်းသိထားပါတယ
်။သွေးတိုးယောဂါနှလုံးအုံနောက်ကြောက်ကယောဂါတွေဖြစ်နေတဲ့အန္တရာယ်ကိုသိရတာတိုးလာစေသလိုကမ္ဘာမှာလူသေဆုံးမှုတွေရဲ့အခြေခံအကြောင်းရင်းတွေကတစ်ခုလည်းဖြစ်ပါတယ်။သွေးတိုးယောဂါဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကျမရင်းနဲ့မညီညွတ်တဲ့စားသမှုပုံစံကုလလှရှမှုနေပါတာအရင်နဲ့ဆေးလေးသုံးဆွဲတာအဝလွန်တာတွေပါဝင်ပြီးကျမရေးအတွက်အန်ဒီရဲ့ရှိတဲ့ဆူနာမီလှိုင်းလုံးဖြစ်နေတော့တင်စားပြောဆိုသူတွေရှိပါတယ်အစီရင်ခံစာပြုစုသူတွေကတော့ကျမရင်းနဲ့ညီညွတ်အောင်နေထိုင်ကြဖို့တိုက်တွန်းထားတယ်လို့သူတို့ယောဂါသွေးပေါင်ချိန်တိုင်းပြီးအလွယ်တကူစစ်ဆေးသိရှိနိုင်တယ်လို့အကုန်ကြမ်းမများပဲထိထိရရောက်ကုသနိုင်ကြောင်းလည်းပြောဆိုထားပါတယ်လေလာချက်အရလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းသူတို့ယောဂါတန်းခန်းစားရတဲ့ပြဿနာဟာချမ်းသာတဲ့နိုင်ငံတွေကနေအလယ်အလတ်နဲ့ဝင်ငွေနည်းတဲ့နိုင်ငံတွေစီမှာပုံများလာတာကိုလည်းတွေ့ရှိခဲ့ရတာပါချမ်းသာတဲ့နိုင်ငံတွေမှာသူတို့ယောဂါဖြစ်ပွားမှုတွေကျဆင်းလာပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဖြစ်ပွားမှုတွေတိုးလာနေတယ်လို့လည်းအစိုးရခန်းစားကိုပူးတွဲပြုစုခဲ့တဲ့ London Imperial တက္ကသိုလ်ကကမ္ဘာပတ်ဝန်းကျင်ကျန်းမာရေးဆိုင်ရာပါမောက္ခမာဂျီအဇာဒီကပြောပါတယ
် So many parts of sub-Saharan Africa parts of South AsiaSome of the Pacific Island nations, they are still not actually getting the treatment that are needed. So
Africa တောင်ပိုင်း Sahara ဒေသနေရာအတော်များများနဲ့တောင်အရှဒေသဒဇိတပိုင်းအပြင် Pacific ကျွန်းနိုင်ငံတချို့မှာအခုတတိလိုအပ်နေတဲ့ကုသမှုတွေခံယူကြတာမျိုးမရှိသေးပါဘူး။ဒါကြောင့်လဲဒီဒေသမှာကုသမှုပေးနိုင်ဖို့အာရုံစိုက်နေပါတယ်။လွန်ခဲ့တဲ့တစ်နှစ်ခွဲလောက်အတွင်းနေစဉ်လိုလိုကြားနေရတာကတော့ယောဂလက္ခဏာရှာဖွေတာကုသတာတွေအတွက်မတတ်နိုင်ကြတဲ့ကိစ္စပါ။အခုလည်းကမ္ဘာ့ကျန်းမာရေးအတန်းဝင်းကသတိထားဖို့လိုပါတယ
်။1990ကနေ2019ခုနှစ်အတွင်းအချက်အလက်တွေအရကမ္ဘာမှာသူတို့ယောဂအများဆုံးဆင်နိုင်ငံစီးမှာမြန်မာနိုင်ငံကိုလည်းထည့်သွင်းထားပြီးအမျိုးသမီးတွေမှာအဖြစ်များတာကိုလည်းသူတည်တည်တွေ့ရှိထားတာပါ။ယောဂဖြစ်ပွားမှုများတဲ့ဒေသတွေမှာကုသမှုနှုန်းကလည်းအမျိုးသမီးတွေမှာ25ရာခိုင်နှုန်းအောက်နဲ့အမျိုးသားတွေမှာ20ခိုင်နှုန်းအောက်ရှိနေကြောင်းလည်းတွေ့ရှိထားပါတယ်။ဒီချိန်ထဲမှာပဲကနေဒါ၊အိုင်စလန်နဲ့တောင်ကိုရီးယားတို့လိုဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့သူတို့ယောဂကိုထိထိရောက်ရောက်ကုသနိုင်ကြတယ်လို့စူးစူးဝါးဝါအဆင့်ထိရောက်မလာအောင်ကာကွယ်နိုင်တဲ့အကြောင်းလည်းလေ့လာချက်မှာတွေ့ရှိထားပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ကြရအောင်ပါ။အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာလူသူတွေကိုအမေရိကန်နဲ့မဟာမိတ်တွေကလေယာဉ်နဲ့ကယ်ဆယ်ပေးနေတာဒီသတင်းပတ်အတွင်းအဆုံးသတ်ဖို့အဆုံးသတ်သွားပါပြီ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဒီဖြစ်ရပ်အပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့တချို့ကပြင်းပြင်းထန်ထန်ဝေဖန်နေကြပါရယ်။ကဘူးလေစိတ်မှာကယ်ဆယ်ရေးဆောင်ရွက်နေစဉ်အတွင်း ISIS တွေကဘုံခွဲတိုက်ခိုက်တာကြောင့်အမေရိကန်တပ်ဖွဲ့ဝင်တချို့နဲ့အာဖဂန်အရက်သားတွေလည်းတိုက်ဆုံခဲ့ပါရယ်။ဒါပေမဲ့လည်းလူပေါင်း3000နဲ့ချီအာဖဂန်ကနေကယ်တင်နိုင်ကြောင်းဘိုင်ဒန်အစိုးရကပြောထားတာပါ။မစ်ရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင်။
ဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးအာဖဂန်နစ္စတန်ကကယ်ဆယ်ရေးလုပ်ငန်းတွေဆုံးသတ်မယ်လို့ကနဦးပိုင်းကပြောထားပေမဲ့အမေရိကန်နိုင်ငံသားတွေနဲ့မဟာမိတ်အာဖဂန်တွေနိုင်ငံကထွက်ခွာနိုင်ဖို့ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ဘိုက်ဒန်ဆိုရကပြောပါတယ်။တာလီဘန်ထိပ်တန်းအကြီးအကဲတဦးကလည်းအနာဂတ်ကာလမှာနိုင်ငံရဲ့ချားကိုထွက်ခွာလူတွေကိုထွက်ခွာခွင့်ပြုမယ်ဆိုပြီးပြောထားတာကြောင့်ဒီပေါ်အားလုံးကစောင့်ကြည့်နေပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က ABS This Week အစီအစဉ်ကိုအခုလိုပြောပါတယ်။
114 countries have made very clear
တာလီဘန်တွေအနေနဲ့ဩဂုတ်လ31ရက်နေ့ကြော်သွားရင်နောက်မှလွတ်လပ်စွာခရီးသွားလာခွင့်ပြုလိုက်မယ်လို့နိုင်ငံပေါင်း114နိုင်ငံကမျှော်လင့်ထားကြောင်းရှင်းလင်းပြတ်သားစွာပြောဆိုထားပါတယ
်လွန်ခဲ့တဲ့သတင်းပတ်အတွင်းကပူးလေးစိတ်မှာအသေးခံဘုံခွဲသမားတွေရဲ့လက်ချက်ကြောင့်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်73ဦးဒိုဗာလီဒါစ်ကန်ကိုတနင်္ဂနွေနေ့ကရောက်ရှိလာစဉ်မှာသမ္မတဘိုင်ဒန်ကလေးစိတ်မှာဂုဏ်ပြုခဲ့ပါတယ်ဒီတိုက်ခိုက်မှုအတွင်းအာဖဂန်တရားကျော်လဲတေဆုံးသွားပါတယ်အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကဆုတ်ခွာချိန်မှာ NLA များပြီးရုံးရင်းစံခတ်မှုတွေကြုံရမှာဖြစ်ပေမဲ့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းလူပေါင်းသသိန်းကျော်ကိုအောင်မြင်စွာကယ်ထုတ်နိုင်ခဲ့တယ်လို့လဲဆိုပါတယ်ဝေဖန်သူတွေကတော့ဘိုက်ဒန်ဟာ NLA ကြီးလို့နဲ့အမှားယွင်းတွေလုပ်ခဲ့တယ်ဆိုပြီးပြောပါတယ် Republican ထက်လွတ်တော်အမတ် Lindsey Graham က CBS Face the Nation အစီအစဉ်မှာအခုလိုပြောပါတယ်
President Biden said that he wanted to take this Afghanistan
off. Now tell me the Madari အတွက် window ဝင်ဖို့မဖြစ်အောင် Afghanistan ကနေဆုတ်ခွာမယ်ဆိုပြီးသမ္မတ Biden ကပြောပါတယ်။ဒါပေမဲ့သူလုတ်ခဲ့တာကအဲ့ဒါရေးစန့်ကျင်ဘက်ပါ။နောက်နေ့20အတွင်းအမေရိကန်သမ္မတတွေဒီကိစ္စကိုရင်ဆိုင်ဖြေရှင်းအောင်မှာပါ။
အမေရိကန်ထောက်လိုင်းရေးအစင်ခန်းစာတွေရအာဖဂန်နစ္စတန်မှာရှိတဲ့အကြမ်းဖက်အဖွဲ့တွေအနေနဲ့လက်ဦးမှုယူတိုက်ခိုက်နိုင်မယ့်အနေအထားမှာရှိမနေဘူးလို့ဘိုင်ဒန်ဆိုရကပြောပါတယ်။ဒါပေမဲ့လည်းရေရှည်မှာတော့ပြန်အင်အားကောင်းလာနိုင်မယ့်အပေါ်စိုးရိမ်မှုတွေရှိနေပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan က CBS Face the Nation စီစဉ်မှာအခုလိုပြောပါတယ်
။ What we have proven over time in other countries
အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအန္တရာယ်တွေကိုအမေရိကန်စစ်မြေပြင်တပ်ဖွဲ့ဝင်တွေမလွတ်ပဲနဲ့တခြားနိုင်ငံတွေအထိကိုလိုက်လံနှိမ်နှင်းနိုင်ကြောင်းတတိပြပြပါပြီ
။အမေရိကန်အနေနဲ့ရှေ့လျှောက်အာဖဂန်နစ္စတန်ကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်ပေမဲ့တန်တမန်တွေတော့ဆက်ထားမှာမဟုတ်ဘူးလို့ပြောပါတယ်။နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က
We're going to have to see exactly what happens in the in
the ဒင်းပတ်တွေလာပိုင်းနေအတွင်းတာလီဘန်တွေဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေအပါအဝင်သူတို့ဘလို့ရပ်တည်ဆောင်ရွက်သွားမလဲဆိုတာကိုတွေးကြရပါလိမ့်မယ်
အနည်းငယ်ကြားအမေရိကန်တပ်တွေအခြေချခဲ့တဲ့အာဖဂန်နစ္စတန်ရဲ့ပုံမှန်ဆက်ဆံရေးပြန်ထရှိလို့ရနိုင်မယ့်အခြေအနေကိုလည်းစောင့်ကြည့်ခက်ခတ်သွားမှာဖြစ်ကြောင်းဘလင်ကင်ကပြောပါရယ်ခင်ဗျာ
ကိုအောင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ကိုထုတ်လွှင့်ချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးနိုင်မှုစီစဉ်လှုပ်ဆောင်ခဲ့ရမှာမြန်မာနိုင်ငံသားတွေသာမကမြန်မာနိုင်ငံမှာလက်ရှိရှိနေတဲ့နိုင်ငံသားတွေထဲမှာပါဆေးထိုးကျင်သူတွေရှိနေတာကိုတွေ့ရတယ်လို့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ်ရဲ့ကိုထူကိုထ COVID-19 ကာကွယ်ဆေးထိုးနိုင်ရေးလုပ်ငန်းကော်မတီပြန်ကြားရေးတာဝန်ခံဦးတန်းထွအောင်က VOA ကိုပြောပါတယ်COVID-19 ရောဂါကိုကာကွယ်နိုင်ဖို့ဘလို့ကာကွယ်ဆေးကိုပဲဖြစ်ဖြစ်ထိုးကြပါလို့လဲသူကတိုက်တွန်းပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဦးတန်းထွအောင်ပြန်တွေ့ရတာဝမ်းသာပါတယ် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်အလုပ်တွေရှုပ်တဲ့ကြားကအချိန်ပေးပြီးတော့ဆက်သွယ်မေးမြန်းခွင့်ပြုတာနော
်
ဆိုတော့ဒီကိုတန်းထွအောင်ပါဝင်ပြီးတော့လှုပ်ဆောင်နေတဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ်ပေါ့နော်မြန်မာ Chinese Chamber of Commerce MCCOC ဒီ MCCOC ကပြီးခဲ့တဲ့ရက်ပိုင်းတွေမှာတရုတ်နိုင်ငံကနေပြီးတော့ Sinopharm COVID ကာကွယ်ဆေးကိုသွားပြီးတော့ယူလာတယ်ယူလာပြီးတော့မြန်မာပြည်မှာထိုးနှံ့ကျင်တဲ့လူတွေကိုအခကြေးငွေနဲ့ထိုးပေးတယ်ဆိုတဲ့အစီအစဉ်ကျွန်တော်သိထားပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ပထမဦးဆုံးစိတ်ဝင်စားတဲ့မိကုံးကဟဲ့လားအခုလိုမျိုးတရုတ်နိုင်ငံကိုသွားပြီးတော့ Sinopharm ကာကွယ်ဆေးဝယ်မယ်ငါတို့ဟလာပြီးတော့ဗမာပြည်မှာငါတို့ပြန်ထုတ်ပေးမယ်ဆိုတာမျိုးကိုဘယ်လိုများစိတ်ကူးရခဲ့ကြတာပါလဲကိုတန်တော
်ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံတရုတ်ကိုလည်းအသင်းချုပ်ပါဘောနော်ဒီ COVID ယောဂတိုက်ခိုက်လုပ်ငန်းစဉ်တွေတော့မစိမ့်ပါဘူးဒီ2020ခုနှစ်ဒီကိုဗစ်ပထမလိုင်းမြန်မာနိုင်ငံကိုစပြီးဟိုရိုက်ခတ်စဉ်ကလေးကကျွန်တော်ဒီနိုင်ငံတော်ရဲ့ကိုဗစ်ယောဂတိုက်ခိုက်ရေးလုပ်ငန်းစဉ်တွေနဲ့ဒီဘုံကြီးเจ้าများတိလရှင်เจ้าများဆေးရုံများအသင်းအဖွဲ့များနောက်ကိုဗစ်ကုသရေးစင်တာများကိုပေါ့နော်အလူငွေတွေနောက်ပြီးတော့ mask တွေ PPE တွေနောက်ကိုအခုချိန်တိုင်းကြိယာတွေအဲကွန်းတွေစသည်များပေါ့နော်လှူဒန်းခဲ့ပါတယ်နောက်လွန်ခဲ့တဲ့လအနည်းငယ်လောက်ကမြန်မာနိုင်ငံမှာရှိတဲ့ဒီတရုတ်နိုင်ငံသားများကိုတရုတ်တန်ရုံကလေပြောကကွယ်စီးထိုးပြီးတဲ့အစီအစဉ်လေးတစ်ခုရှိခဲ့ပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းကိုဗစ်ရောဂါလည်းကိုဗစ်ရောဂါကြောင့်ပေါ့နော်အသက်ပေးလိုက်ရတဲ့သူတွေလည်းမနှဲတော့ပါမနှဲဘူးပေါ့နော်။အဲ့ဒီအချိန်မှာကျွန်တော်တို့ဥက္ကဋ္ဌလေပြီးတော့ဒီမြန်မာနိုင်ငံအတွင်းမှာနေထိုင်နေရှိတဲ့သူတွေကိုလူမျိုးမျိုးဘာသာမျိုးနိုင်ငံသားမျိုးပေါ့နော်ထိုးခွင့်ရစေချင်တဲ့စေတနာလေးပေါ်လာတယ်။အဲ့အရာလေးပဲအစပြုခဲ့ရပါအခုဆိုရင်ဟုတ်အခုဆိုရင်ကျွန်တော်တို့နေစရင်ပေးထားတဲ့လူတွေထဲမှာမြန်မာနိုင်ငံသားများသာမကဒီအမေရိကန်နိုင်ငံသားတို့ဂျပန်ကိုရီးယားဗြိတိန်နောက်တရုတ်ဘင်္ဂလားဒေ့ရှ်စသည့်နိုင်ငံသားများလည်းပါဝင်ပါတယ်ခင်ဗျ
ဟုတ်ကဲ့မြန်မာနိုင်ငံမှာရှိနေကြတဲ့ထဲမှာမြန်မာနိုင်ငံသားတွေမကပဲနဲ့မြန်မာနိုင်ငံမှာလက်ရှိရောက်နေတဲ့ဒီပနိုင်ငံသားတွေပါလာတာပေါ့နော
်ပါတယ်
ဟုတ်ကဲ့ဒီလိုမျိုးပေါ့နော်ကျွန်တော်တည်တလောက်ပေါ့ကျွန်တော်စီမံရှိတဲ့အချက်လည်းအရာကနိုင်ငံတစ်ခုရဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတခုကျွန်တော်တို့ဟလာပရာဟိတာဖော်ဝဲဖြစ်ဖြစ်ဟလာအကျိုးမြတ်ယူတဲ့ဖော်ဝဲဖြစ်ဖြစ်အဲ့လိုမျိုးအစိုးရမဟုတ်တဲ့အဖွဲ့အစည်းတခုကနေပြီးတော့တခြားနိုင်ငံကနေကိုဗစ် -19 ကာကွယ်ဆေးတခုကိုသွားယူပြီးတော့ကိုယ်နိုင်ငံတွေကလူတွေအတွက်ဟလာအခနဲ့တော့လောကအခမဲ့တော့လောကထိုးပေးဆိုတဲ့အစီအစဉ်မျိုးကမြန်မာပြည်မှာလည်းမကဘူးကျွန်တော်သိထားသလောက်နိုင်ငံတကာမှာပါကျွန်တော်တို့တခါမှမကြားဘူးကိုစံတော
်ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ကျွန်တော်တို့အတင်းရဲ့ဒီကာကွယ်ဆေးထုတ်နိုင်လုပ်ငန်းစဉ်ကတော့မြန်မာနိုင်ငံရဲ့ပထမဆုံးပုဂ္ဂလိကကိုတူကူတာကာကွယ်ဆေးထုတ်နိုင်စီစဉ်ပေါ့နော်။ Sinopharm Group ကလည်းပြောပါတယ်ကမ္ဘာပေါ်မှာပုဂ္ဂလိကအဖွဲ့အစည်းတွေထဲမှာသူတို့ကျွန်တော်တို့ဒီ MCCOC ကိုတာပထမဦးဆုံးရောင်းပေးတာလို့ပြောတယ်။အဲ့တော့အေဂျာကတော့ Sinopharm ဘက်ကကြည့်ရင်တော့ကျွန်တော်တို့ကဒါတကဘာလုံးမှာဒါပထမဦးဆုံးပဲ။သို့တော့ကျန်တဲ့ဒီ COVID Shield တို့တခြားကာကွယ်ဆေးတွေကိုတော့ပုဂ္ဂလိကအဖွဲ့တွေအခြားနိုင်ငံမှာဝယ်ယူပြီးအဲ့လိုထိုးပြတာရှိမရှိတော့ကျွန်တော်လည်းမသိချောင်ခင်ဗျာ
ဟုတ်ကဲ့ဗျာဟုတ်ကဲ့ကိုတန်းထောင်းတော့ဒါတကယ်ကိုဘယ်လိုခေါ်မလဲ pilot ပေါ့နော်ပြောရမယ်ဆိုရင်တော့ဟိုအရင်တုန်းကနမူနာမရှိခဲ့ဘူးအရင်တုန်းကကြည့်စရာစံမရှိဘူးဟလာအရင်တုန်းကသူများတွေဘယ်လိုလုပ်ခဲ့ကြသလဲဆိုတာကိုကြည့်စရာမရှိဘဲနဲ့ကိုကစပြီးတော့လမ်းဖောက်ပြီးတော့လိုးရတယ်ဆိုတဲ့အခါကျတော့ကျွန်တော်စဉ်းစားမိတာအရန်ကြီးတော့လေရှော့ရှော့ရှူရှူလွယ်ကူမယ်လို့ကျွန်တော်မထင်ဘူးဆိုတော့ကိုတန်းထောင်းဘလူများညှိနှိုင်းဆောင်ရွက်ခဲ့ရတယ်ရှိတယ်ဘသူတွေနဲ့ပြောဆိုဆွေးနွေးခဲ့ကြရလဲ
ဟုတ်တယ်အခက်ခဲတော့ရှိတယ်ဗျာဘာဖြစ်လို့ဆိုကျွန်တော်တို့အတင်းမှာဒီလုပ်ငန်းရှင်တွေများတယ်ဆိုရင်နေပယ်အသီးသီးရပါတော့အားလုံးကဒီတက်မှရေးနေပယ်ရလဲမဟုတ်တော့ခါကြတော့တခါချင်းမတိရလေးတွေရှိတယ်အဲ့တော့ကျွန်တော်စံတော်ဝါလေးနဲ့ပေါ့နော်ဟိုမီးမြန်ပြီးတော့လုတ်ခဲ့ရလေးတွေလည်းရှိတယ်အရင်ဆုံးကျွန်တော်တို့ဒီလုပ်ငန်းကိုဟိုအစပိုင်းမှာပေါ့နော်အရင်ဆုံးကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာတိကျတဲ့အမှတ်ကိုတော်ပြီးအကူကြီးတောင်းရတာပေါ့နော်နောက်ပြီးတော့ကျန်းမာရေးဝန်ကြီးဌာနနဲ့ရန်ကုန်ကျန်းမာရေးဝန်ကြီးဌာနအပြင်ရန်ကုန်နဲ့တခြားတိုင်းနဲ့ပြည်နယ်ပြည်ပြည်မှာရှိတဲ့ COVID-19 ရောဂါထိန်းသိမ်းရေးအရေးပေါ်တုံ့ပြန်ကော်မတီတွေနဲ့ရခွင့်ပြုချက်ရယူရတာပေါ့နောက်ပြီးနေအသီးသီးမှာရှိတဲ့ဒေသခံအဖွဲ့အစည်းတွေနဲ့ဒီလူစင်းဝိုင်းကောက်ပေးဖို့အပါဝင်အခြားလိုအပ်တဲ့အစီအစဉ်များကိုလုပ်ပေးဖို့လည်းဆွေးနွေးရပါတယ်ခင်ဗျဟိုကာကွယ်ဆေးထားသူမှုနဲ့တဲယူပို့ဆောင်တဲ့နေရာမှာလဲလိုအပ်တဲ့အေးပမာဏနဲ့စနစ်တကျတဲယူထိန်းသိမ်းတဲယူထိန်းသိမ်းနိုင်ဖို့အတွက်ဆေးဘက်ဆိုင်ရာ logistics company နဲ့လဲဆွေးနွေးရပါတယ်ခင်ဗျ။
ညာကြီးပေါ့နော်။ဆိုတော့ကျွန်တော်တွေးကြည့်တယ်ကိုသက်ထောင်ပြောနေနေကျွန်တော်တွေးကြည့်တယ်။ဆိုတော့တန်ယုံတရုတ်မြန်မာနိုင်ငံဆန်တရုတ်တန်ယုံရဲ့တာမန်ကြီးကနေစပြီးတော့ပေါ့နော်။ဂျန်နဲ့သက်ဆိုင်ရာသူကဏ္ဍဘောင်းဝဲလို့ဆောင်ပေးကြမယ်လူတွေဆက်သွယ်ပြောဆိုကြတဲ့အခါကျတော့ဒီလိုမျိုးကာကွယ်ဆေးထိုးဖို့ဆိုတဲ့ကိစ္စအခါကျတော့အားလုံးကလူလူလာလာရှိလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုခံမှန်းမိတာပဲ။
အလုံးဆိုတာ
ခုနကလူကိုတန်းထောင်းလို့ဆက်သွယ်လှုပ်ဆောင်တဲ့အကုံလုံးကဒါကိုလူလလနဲ့ဝိုင်းဝန်းပြီးတော့ဟလာလိုအပ်တာကူညီပေးလှုပ်ဆောင်ပေးရှိကြမယ်ထင်ပါရဲ့
ဟုတ်ကဲ့ဟုတ်ကဲ့တာမတ်ကြီးဘက်ကလည်းဟိုအရန်လူလလနဲ့ကူညီပေးတယ်နောက်ပြီးတော့ဒီချမိုင်ဝန်ကြီးဌာနကလည်းဒါကျွန်တော်တို့ဟိုဥစားလိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်နောက်ပြီးတော့ဒီထိုးနာမည်သူတွေဘက်ကလည်းဟိုထိုးချင်တဲ့သူကလည်းအရန်များပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါတော့မေးခွန်းဆက်လိုက်ခြင်းလူများအရန်များသလားကျွန်တော်အခုဒီတလောက်ကဒီသူဝနာကဒီ ICCT လား MCCT sorry ကျွန်တော်ကခေါ်ဝေါ်မရင်းဘူးအဲ့ဒီစာအုပ်ကြီးထဲမှာနော
်ဘူဝနာဘူမီ event park
ဟုတ်ကဲ့ဆိုတော့အဲ့ထဲမှာထိုးပေးနေတယ်လို့ကျွန်တော်အဲ့လိုမျိုးဟိုတည်ထားတယ်ဆိုတော့လက်ရှိမှာဘယ်လိုအစီအစဉ်ဘယ်လိုပုံစံမျိုးနဲ့ထိုးပေးနေပါလဲဟိုလာထိုးတဲ့လူအစီအတွက်တော့တော်တော်များပြီလားဗျာ
ဟုတ်ကဲ့ရန်ကုန်မှာတော့ဒီတူဝနာဘူမီ event park ထဲမှာစုရက်နှစ်ခုခွဲပြီးတော့တရက်ကိုလူဦးရေ1000စီနဲ့ထိုးပေးလက်ရှိပါတယ်ကျွန်တော်တူကိုဟိုစာ5000နှုတ်နဲ့23ရက်နေ့ကလေးစပြီးထိုးပေးနေတာပေါ့နော်တချို့အဖွဲ့အစည်းတွေဆေးရုံနဲ့ရန်ကုန်ပြင်ပရှိအဖွဲ့အစည်းတွေကတော့သူတို့အစီအစဉ်နဲ့သူတို့ COVID-19 ရောဂါထင်းချုပ်ရေးနဲ့အရေးပေါ်တွေ့မြင်ကုန်တရားခွင့်ပြုထားတဲ့နေရာတွေမှာထိုးတာရှိပါတယ်ရန်ကုန်မှာဆိုလည်းGrand Hunter ဆေးရုံမှာထိုးပေးနေတာရှိတယ်ဒါကတော့ဒီဟိုတခြားအသင်းအဖွဲ့ကလေးဟိုဥပမာပြောရရင်ဖူချင်လူမျိုးညီမတို့လည်းမရှိတဲ့ food chain လူမျိုးတွေရဲ့အတင်းကနေပြီးတော့သူတို့ကနေပြီးတော့သူတို့နဲ့စီးရင်ပေးထားတဲ့သူတွေသူတို့ကဒီ grand hunter sale မှာသူတို့ထိုးပါတယ်အဲ့အဖွဲ့တွေကြတော့သူတို့နှုံးကတိတ်တော့ကျွန်တော်တို့နဲ့မတူဘူးသူတို့ကြတော့ sale ဘိုးကိုတော့ကျွန်တော်က4000ကျွန်တော်တို့တွင်းရတယ်ဒီ2 dose စာကိုပေါ့နော်နောက်ပြီး sale ထိုးနံကောက်သူတို့က2000တိယူခွင့်ရှိတယ်အဲ့တော့စုစုပေါင်း6000ထက်မကျော်ရလို့ကျွန်တော်တို့အဲ့လိုတတ်မှတ်ထားတာရှိ
ဟုတ်ပြီ
ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒါစီးပွားဖြစ်လို့တာလုံးဝမဟုတ်ဘူးပြီးတော့တကယ်လို့အဖွဲ့အစည်းတစ်ခုခုကဖြေပြီးတော့အကျိုးအမြတ်ရယူပြီးပြန်ရောင်းတာတွေ့ရင်သူတို့ဝယ်ထားတဲ့စုစုပေါင်းပမာဏတန်ဖိုးရဲ့ခုနှစ်ဆောက်ရောရမယ်လို့ကျွန်တော်တို့ကြေညာပြီးသားပါခင်ဗ
ျဟုတ်ကဲ့ဆိုတော့ကိုတန်းထောင်တို့ကအခုနှလုံးစာကာကွယ်ဆေးနှလုံးစာကို5000ပေါ့နော်ဒါကိုတက်ထောင်တို့ကကိုယ်တိုင်လှုပ်တာဟလာကိုစီကနေပြီးတော့มาပြန်ပြီးတော့ယူပြီးတော့ဟလာထိုးပေးတဲ့လူတွေဆိုရင်လည်းပဲဟလာဆေးဘူး4000ထိုးနံက2000စုစုပေါင်း6000တဲ့တော့မကျော်ပါဘူးဒီပေါ်မှာအချိုးမြတ်မယူဘူးပေါ့နော်ဆိုတော့ထိုးချင်တဲ့လူတွေအနေနဲ့ကရောကိုတက်ထောင်တို့ကိုဘယ်လိုဆက်သွယ်ပြီးတော့ဘာတွေလုပ်ရပါသလဲခင်ဗျာ
โอเคတကယ်တော့ကျွန်တော်တို့က6လပိုင်း9လပိုင်းလောက်ကလေးကလူစင်းနေကောက်ပြီးတော့มาလူရောက်ရေ3သိန်းခွဲစင်းကောက်မိရပေါ့နော
်
အဲ့စင်းအတိုင်းကိုပဲကျော်ရစီးကိုမှာခဲ့3သိန်းခွဲဆိုတယောက်ကို2 dose ဆို9သိန်း
crosses
တော့စီးကိုမှာခဲ့အဆိုတော့အခုလဲကျတော့အခုလဲအဲ့တုန်းကစင်းပေးခဲ့တဲ့သူတွေကိုအဓိကထားပြီးထိုးပေးနေရပါဗျာ
အော်စင်းကြိုကောက်ပြီးတော့မှာရထားတဲ့စင်းအရာရေအတွက်မှာပြီးတော့စီးရေအတွက်ကိုအဲ့ဒီအတိုင်းမှာပြီးတော့အဲ့စင်းပေးထားတဲ့လူတွေကိုထိုးပေးနေတာဆိုတော့ဆိုတော့ကိုယ်တော့ကျွန်တော်လည်းစဉ်းစားအဲ့ဒီတုန်းကစီးရင်ကောက်တော့လူတွေရောတော်တော်ကြည်ကြဲပဲမြင်အောင်တည်ကြပါလေထိုးခြင်းတဲ့လူကဘာကြောင့်များ3သိန်းခွဲပဲရတာပါလေကျွန်တော်စိတ်ထင်အဲ့ထက်တော့ပိုများမလားလို့စိတ်ဝင်စားတဲ့လူက
ဟုတ်အဲ့တုန်းကကျော်ရဟို deadline ကလည်းနဲ့ကတ်သွားတာလည်းပါတယ
်ဩဟုတ်ပြီ
အဲ့ဒါလည်းပါတယ်နောက်ပြီးတော့ဒါပေမဲ့ထိုးတဲ့သူကတော့တည့်တည့်ထိုးခြင်းတဲ့သူကတော့စင်းလာပေးတာအများကြီးပါဒါခုနပြောသလိုနိုင်ငံခြားသားတွေလည်းပါတယ်နောက်ဟို company တွေလည်းပါတယ
်ဟုတ်ကဲ့
တချို့မြန်မာနိုင်ငံမှာရှိတဲ့ကုမ္ပဏီလုပ်ငန်းရှင်ကြီးတွေလို့ဆိုသူတို့ဝန်ထမ်းတွေနဲ့သူတို့ရဲ့ဒီဝန်ထမ်းမိသားစုတွေကိုခမဲ့ထိုးပေးတာတွေလည်းရှိတယ်။ဒီမှာဘန်တွေလည်းပါတယ်၊ဟိုတယ်လုပ်ငန်းတွေပါတယ်၊နောက်စက်ရုံတွေပါတယ်။နောက်ဟိုစေးရုံတချို့လည်းပါတယ်ခင်ဗျ။စေးရုံကလေစေးရုံတွေကလေပြောသူတို့ဝန်ထမ်းတွေကိုထိုးပေးဖို့ပေါ့နော်။ကျွန်တော်စဉ်းပေးရလည်းဖြစ်တယ်။ဟုတ
်။ဆိုတော့အခုအတုပ်ပေါ့နော်သူလူရေ3သိန်းခွဲစာ9သိန်းပြင်နောက်ထပ်ကောကုသထောင်တို့ထပ်မှာဖို့ထပ်ပြီးတော့ထိုးဖို့အစီအစဉ်ရှိပါသေးလား
ဟုတ်ကဲ့ဒီတစ်ခါအစီအပြေဆိုလို့ရှိရင်နောက်လဲကျွန်တော်တို့အစီအစဉ်သွားမှာပ
ါဟုတ်ပြီကုသထောင်ကိုယ်တိုင်ဒါကိုဟလာကိုယ်တိုင်တည်းတည်းဝင်ပြီးလုပ်ရတဲ့အခါကျတော့ကုသထောင်ဘလို့ခန်းစားရလဲကုသထောင်ရဲ့ပုဂ္ဂလိကခန်းစားချက်လေးကျွန်တော်သိချင်တယ်အခုလို့လုပ်နိုင်တဲ့အပေါ်မှာ
ကျွန်တော်ဒီအတိမိတ်ဆွေတွေပေါ့နော်အထူးသဖြင့်သေမထိုးတဲ့အသက်ကြီးပိုင်းတွေကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်အတိမိတ်ဆွေတွေမှာဟိုဆုံးမသွားတာမနေတော့ပါအဲ့တော့ဒီသတင်းကြားတိုင်းနဲ့စိတ်မကောင်းဒီပတ်ဝန်းကျင်တွေကလူတွေကြည့်မယ်ဆိုရင်လည်းကာကွယ်ဆေးထိုးတဲ့သူတွေကယောဂကုဆက်ခံထားရရင်တောင်မှဟိုတေဆုံးနိုင်ကြီးနှုံးอ่ะပေါ့เนาะအင်မတန်နေပါတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကဒီကာကွယ်ဆေးရရှိဖို့အတွက်ဒီလူတွေအများကြီးကာကွယ်ဆေးထိုးနိုင်ဖို့အတွက်ပေါ့เนาะဒီလိုတစ်ဖက်တစ်လမ်းကနေwi volunteer လုပ်ခွင့်ရတဲ့အတွက်လည်းကျွန်တော်ဝမ်းသာပါတယ်ခင်ဗျဒါကုသိုလ်ရတယ်လို့ပဲကျွန်တော်တို့ ယူဆထားပါတယ်ကျွန်တော်ဒီမှာ volunteer တွေလည်းရှိပါတယ်အဲ့ဒီ volunteer တွေဆိုလို့ရှိရင်နေမအိတ်ညမအိတ်အာအလုပ်လုပ်ရတဲ့အပြင်ဒီလူပေါင်းစုံနဲ့လည်းဆက်ဆံရတဲ့အခါမှာဟိုတခါတခါလည်းသူတို့ဟိုအခက်အခဲလေးတွေတော့ရှိတာပေါ့နော်ဒါပေမဲ့တရားအောင်မှပြန်နေတယ်လို့ပြောကြတ
ယ်ဟုတ်ပါတော့ကိုတန်းထုံးအောင်ပြောသလိုပေါ့နော်ကုသိုလ်ရတယ်ဆိုတာကျွန်တော်တို့မြင်ချင်းမှမြင်ရပါမယ်ဒါပေမဲ့လက်တွေ့မှာတော့ဒါကလူအသက်ကိုကယ်တဲ့ကိစ္စဆိုတာတော့အသေးချပါပဲဆိုတော့ကိုတန်းထောင်ရေးလက်ရှိမှာကမြန်မာနိုင်ငံမှာကကိုဗစ်တတိယလိုင်းတန်နေရင်ဆိုင်နေရတာပေါ့နော်အဲဒီရဲ့ပိုင်းတွေမှာပြီးခဲ့တဲ့ကြပိုင်းတွေမှာနည်းနည်းလေးရော့လာတယ်ဆိုပြီးတော့သတင်းတွေကျွန်တော်ရတာတော့ရှိပါတယ်ဆိုတော့ကိုတန်းထောင်ကကိုတိုင်းပြည်တွင်းမှာဟလာမျက်မြင်ဒိဋ္ဌကြုံတွေ့နေရတာဆိုတဲ့အခါကျတော့လက်ရှိမြန်မာနိုင်ငံရဲ့ကိုဗစ်တတိယလိုင်းအခြေအနေရရပေါ့နော်ဟလာကိုတိုင်းတွေ့ကြုံနေရတာပေါ့မှာကိုတန်းထောင်ကကိုတိုင်းဘယ်လိုများနားလဲခံစားမိပါတယ်လဲဗ
ျကျွန်တော်ထင်တော့ဒီကာကွယ်ဆေးတွေပေါ့နော်အဲထိုးဖို့ထိုးဖို့ရေထိုးနိုင်ဖို့ကအရင်အရေးကြီးပါတယ်ဟိုကာကွယ်ချင်းဟာဟိုကုသချင်းထက်လည်းပိုကောင်းတယ်ဆိုတာရှိရဲ့အဲ့တော့အဲ Pfizer ဖြစ်စေ Sinopharm ဖြစ်စေဒီ COVID ဖြစ်စေကာကွယ်ဆေးတမျိုးမျိုးတော့ပေါ့နော်အာလူတိုင်းလူတိုင်းဒီကျန်းမာရေးရှုထောင့်တွေကြည့်မယ်ဆိုရင်ထိုးဖို့ qualify ဖြစ်တဲ့လူတိုင်းထိုးတဲ့နယ်လို့တော့ကျွန်တော်မြင်တယ်ခင်ဗ
ျကုသိုလ်ထောင်အချိန်ပေးပြီးတော့ဖြည့်ဆူပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကုသိုလ်ထောင်တို့လှုပ်ဆောင်ကြရတဲ့အားလုံးချောချောမွေ့မွေ့အောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ဒီနေ့ဆုနေပြပါစေ
ဒါကတော့ COVID-19 ကာကွယ်ဆေးထိုးနယ်ရေးမှအကူအညီပေးနေတဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ်ကဦးတန်းထွန်းအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြမှာပါ
။ဒီပေါင်းနစဲကြအာဖဂန်နစ္စတန်စစ်ကိုအဆုံးသတ်ဖို့ဆုံးဖြတ်ချက်အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကထပ်မံကာကွယ်ပြောဆိုလိုက်ပါတယ်။ကမ္ဘာသမိုင်းမှာအရှိအကြားဆုံးဖြစ်တဲ့အာဖဂန်စစ်ပွဲကိုနှစ်ပေါင်း20မနေ့ကြာကအဆုံးသတ်လိုက်ပါပြီလို့သမရဘိုင်ဒင်အင်မြူတော်ကနေမနေ့အင်္ဂါနေ့ကကြေညာသွားတာပါအမေရိကန်နဲ့အာဖဂန်နစ္စတန်တသိန်း2000ကျော်ကိုလည်းသမိုင်းဝင်လောက်အောင်အများဆုံးကယ်တင်နိုင်ခဲ့ပြီးဒီလိုကယ်ဆယ်ရေးလုပ်ငန်းမျိုးဘယ်နိုင်ငံမှမလုပ်နိုင်ဘူးလို့ပြောဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံကတပ်ဖွဲ့တွေထွက်ခွာသွားတာကိုတာလီဘန်အာဏာပိုင်တွေကကြိုဆိုလိုက်ပါတယ်တာလီဘန်တွေအာဏာပြန်လဲရရှိတာဟာအခြားကျူးကျော်သူတွေကိုလည်းကြီးမားတဲ့သင်္ကန်းစာတရက်ဖြစ်ပြီးအမေရိကန်အပါအဝင်တစ်ကမ္ဘာလုံးကတာလီဘန်အုပ်ချုပ်မှုကိုအတိအမှတ်ပြုဖို့လည်းတိုက်တွန်းလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်ပြီးနောက်လူတွေထိမနိုင်သိမ်းမရထွက်ပြေးလာမဲ့အရေးဥရောပသမ္မဂ EU ဖွဲ့ဝင်နိုင်ငံတွေကမနေ့အင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်ဂျာမနီနိုင်ငံကကမ္ဘာ့ခရပြုလုပ်ကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံတကာအကြက်တဲ့အဆင့်မရောက်ခင်ကြိုတင်ကာကွယ်ထားကြဖို့ရည်ရွယ်ထားကြပါလို့ EU ပြည်ထောင်ရေးယာကော်မရှင်နာမင်းကြီးရဲဘတ်ဂျွန်ဆင်ကပြောဆိုသွားပါတယ်။ဝါရှင်တန်အခြေစိုက်ဖြူးသုတေသနဌာနရဲ့စစ်တမ်းအရအရွယ်ရောက်သူအမေရိကန်တွေရဲ့54ရာခိုင်နှုန်းကနှစ်ပေါင်း20ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးတပ်တွေပြန်ရုပ်သိမ်းတဲ့အစီအစဉ်ဟာမှန်ကန်တယ်လို့ယူဆကြပါတယ်။စစ်တမ်းမှာပါဝင်တဲ့သူတွေက42ရာခိုင်နှုန်းကတော့တရုတ်သိမ်းနဲ့ဆုံးဖြတ်ချက်ဟာမှားတယ်လို့ပြောဆိုပါတယ်ခင်ဗျာ
ကိုခင်မောင်စိုးမိပါရှင်တင်းအချင်းချုပ်ကိုတင်ပြသွားတာပါဗုဒ္ဓဖုနေ့နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းအချိန်မီွေးကြည့်ရှုနားဆင်နိုင်ကြပါတယ်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရုပ်သံအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်မကအင်ဂျင်နိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ် BND ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်
This program